Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါစေ။ Washington နဲ့ Review American တန်ကန်2020ဩဂုတ်လ17ရက်စက်တဘာလနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line kilometer 2440နဲ့58 line kilometer 190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ Australia နိုင်ငံ Victoria ပြည်နယ်နဲ့ New South Wales ပြည်နယ်တွေမှာ COVID-19 နဲ့သေဆုံးသွားသူဟာတရက်ထဲမှာ22ဦးစံချိန်တင်သွားတယ်လို့နောက်ထပ်အကူးဆက်ခံသူကလည်း400ကျော်သွားပါတယ်။ဂျူလကုန်လောက်မှာစပြီးဒီရောဂါအကူးဆက်ခံသူတိုးလာတာကြောင့်ချက်ချင်းပဲအသွားလာတင်းတင်းကျပ်ကျပ်ပြည်ပင်ခဲ့တဲ့ Victoria ပြည်နယ်မှာအခုသေဆုံးသူအများစုဟာအသက်80ကနေ90ကျော်ဖြစ်ပြီးအသက်100ကျော်အဖွားအုပ်တူလည်းပါပါတယ်။ New Zealand နိုင်ငံမှာတော့ Auckland မြို့မှာအိမ်နောက်ဆုတစ်ခုရဲ့မိသားစုဝင်4ဦးမှာ COVID-19 အကူးဆက်ခံခဲ့ရတဲ့နောက် New Zealand ဝန်ကြီးချုပ်ကအင်္ဂါနေ့မှာဒီမျိုးကိုအသွားလာပြည်ပင်ကန့်သတ်လိုက်ပါတယ်။ဗိုလ်တဖူးနေမှာတော့တက်တော်ဖြတ်သိမ်းရေးကိုရှေ့ဆိုင်လိုက်တဲ့အတွက်စက်တဘာ19ရက်မှာကျင်းပဖို့စီစဉ်ထားတဲ့တက်တော်ရွေးကောက်ပွဲလည်းရှေ့ဆိုင်ဖို့ဖြစ်လာနိုင်ပါတယ်။ COVID-19 ကာယရောဂါအကူးစိုက်ခံရသူဟာဗိုလ်တဖူးနေအထိဆိုကမ္ဘာတစ်လွှားမှာလူပေါင်းတန်း20ကျော်ရှိပြီးသေဆုံးသူက9သိန်းခွဲရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာတော့အကူးစိုက်ခံသူ9တန်းကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ဘရာဇီးကအကူးဆက်ခံသူ3တန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးအိန္ဒိယကအကူးဆက်ခံသူ2တန်းကျော်နဲ့တတိယအများဆုံးပါ။ဒီရောဂါဖြစ်ပေါ်မှုကြောင့်ကမ္ဘာတစ်လွှားအားကစားခံတာတွေလည်းအရိုက်ခတ်ခံနေရပါတယ်။အင်္ဂါနေ့ကတော့ American College အားကစားသမားများ Conference ကလာမယ့်ဆောင်းပေါရာသီဘောလုံးပွဲတွေကိုရွှေ့ဆိုင်းလိုက်ကြောင်းကြေညာခဲ့ပါတယ်။ Coronavirus ရောဂါကြောင့်ကျန်းမာရေးဝန်ဆောင်မှုကောင်းကောင်းမရကြတဲ့အတွက်ငှက်ဖျား TB အဆုတ်နာနဲ့ HIV/AIDS ရောဂါနဲ့တိဆုံသူအရေးအတွက်တဟုန်တို့မြင့်တက်လာနိုင်တဲ့အခြေအနေရှိနေတယ်လို့ဆေးပညာရှင်တွေကသတိပေးလိုက်ပါတယ်။ COVID-19 ကြောင့်အသွားအလာတွေပိတ်ထားတာနဲ့ဒီရောဂါကူးစက်ခံမှာကျပြီးဆေးရုံဆေးခန်းမသွားရကြတာကြောင့် TB ပိုးရှိမရှိစမ်းသပ်ဆစ်ဆေးသူရေအတွက်ရော့လာတဲ့ပြင်ဆေးလာထုတ်တဲ့လူနာအရေးအတွက်လည်းရော့လာနေတာတွေ့ရတယ်လို့တောင်ဒရစ်ကအဆိုရတဲ့ COVID-19 ဆိုင်ရာကြံပေးကော်မတီအကြီးအကဲကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာဆလင်ကာရမ်ကပြောပါတယ်။ကူးစက်ရောဂါနဲ့ဖြစ်စံလူပေါင်းတန်းနဲ့ချီပေးဆုံးနေရတာဖြစ်ပြီးဒီထဲကအဆိုးဆုံးဒေတာတွေကတော့အာဖရိကဆာဟာရာအောက်ပိုင်းဒေတာနဲ့တောင်အာရှဒေတာတွေဖြစ်ပါတယ်။တကွေးကျန်းမာရေးနဲ့အပူပိုင်းဆေးပညာဆိုင်ရာလန်ဒန်ဆေးကျောင်းက TB ရောဂါအထူးထွန်းကျင်သူဒေါက်တာဖင်မက်ကွတ်ကလည်း TB ရောဂါတိုက်ဖျက်ရေးအတွက်ကိုရိုနာဗိုင်းရပ်စ်ရောဂါရဲ့သက်ရောက်မှုကြီးမားတဲ့အထောက်အထားတွေပိုးပြီးတွေ့လာနေရတယ်လို့ပြောပါတယ်။ဒီကရောဂါကြောင့် HIV/AIDS ဝေဒနာရှင်တွေအတွက်ARVC ပါဝင်ကူးစက်ရောဂါတွေအတွက်မရှိမဖြစ်လိုအပ်တဲ့ဆေးရဖို့လဲအခက်အခဲတွေရှိနေတာကစိုးရင်စရာအနေထားဖြစ်နေတာပါ London Imperial College ကသူတက္ကသိုလ်ပညာရှင်တွေကတော့ဒီ2020မှာအာဖရိကဒေသတွေမျက်ဖျားနဲ့တေဆွားသူနှဆတိုးလာနိုင်တယ်လို့သတိပေးနေပါတယ်တရုတ်ရဲ့စီးပွားရေးအင်အားဟာဆေးကလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနှီးလန်းမျိုးတွေနဲ့ချိမ့်ချောက်မှုပိုပြီးကြီးမားနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပေါ်တူးနေမှာရှိုက်ပြည်သူသမရနိုင်ငံအထက်ထွတ်တော်မင်းကုန်းပြောကြရမှာထည့်တင်းပြောဆိုလိုက်ပါတယ် CCP တိကွန်မြူနစ်ပါတီရဲ့အနိုင်ချင်းမှုနဲ့ထိန်းချုပ်မှုတွေလှုပ်ဆောင်နေတာဟာဒီကနေ့ကာလအတွက်ပိုကြီးမားတဲ့ချိန်ချောက်မှုဖြစ်နေကြောင်းလဲ CCP ရဲ့လှုပ်ဆောင်မှုတွေကလည်းကျွန်တော်တို့ရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းဟာရုံးမထွက်နိုင်အောင်ဖြစ်နေပြီးဒါမျိုးကိုဆိုဗီယက်ယူနီယံတုန်းကတခါမှမကြုံခဲ့ရဘူးလို့လည်းပြောပါတယ်ဒါအပြင် TikTok နဲ့ WeChat တို့လိုတရုတ်ရဲ့ media apps တွေကလည်းအမျိုးသားလူကြုံရင်းအတွက်ရောအထက်နဲ့အခိုးယူခံရမှာအတွက်ပါအန္တရာယ်ရှိနေတယ်လို့ဝန်ကြီးပွန်ပီယိုကသတိပေးပါတယ်။ဥရောပလယ်ပိုင်းဒေသကိုသတင်းတစ်ပတ်ကြာတောရောက်နေတဲ့ဝန်ကြီးပွန်ပီယိုကချိတ်တီတူသမရနိုင်ငံဝန်ကြီးချုပ်အန်ဒရီဘော့ဘစ်နဲ့ပရော့မှာဗိုလ်တပ်ခုနဲ့အစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ Democratic Party ရဲ့သမရလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်ကအထက်လွှတ်တော်အမကမလာဟဲရစ်ကိုဒုသမရလောင်းဖြစ်နေသူနဲ့အတူရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်လိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်နဲ့ American TV နိုင်ငံရေးအတိုင်းဝိုင်းကတုံ့ပြန်ပြောဆိုမှုမျိုးစုံထွက်လာနေသလိုသူမရဲ့မိခင်ဖြစ်သူရဲ့ဇာတိနဲ့အိန္ဒိယနိုင်ငံဘက်ကလည်းဝမ်းသာကြိုဆိုတဲ့သတင်းတွေထွက်လာနေပါတယ်။ Kamala Harris ဟာပြန်ပက်ကိုယ်စားလှယ်လောင်းနေမျှော်လင့်နေတဲ့ပြန်တဲ့မျိုးဖြစ်ကြောင်းသမ္မတထရမ့်ကဗိုလ်တပ်ခုနဲ့မှာ Twitter လူမှုကွန်ရက်ကတင်ပြရေးသားခဲ့ပါတယ်။ Democratic Party သမ္မတကိုယ်စားလှယ်လောင်းဖြစ်တဲ့ဥဆောင်ဝင်ရောက်ရှင်ပြိုင်စဉ်ကကနူးပိုင်းမှာထောက်ခံမှုရပြီးရှေ့ကပြေးနေတယ်နဲ့ အဆောင်တမရထောက်ခံသူတဦးမှမရှိတော့ဘဲရွေးကောက်ပွဲကနေထွက်ပြေးခဲ့ရတယ်လို့သမ္မတထရမ့်ကရေးသားထားပါတယ်။ဒီမိုကရက်တစ်ပါတီဝင်တွေနဲ့သမ္မတထရမ့်ကိုဆန့်ကျင်သူတွေကကမလာဟဲရစ်ကိုသူ့သမ္မတလောင်းဖြစ်နေရွေးချယ်လိုက်တဲ့ပေါ်ကြိုဆိုခဲ့ကြတယ်လို့အိန္ဒိယမှာရှိတဲ့သူ့ရဲ့အမျိုးတွေနဲ့အိန္ဒိယနိုင်ငံသားအများအပြားကလည်းဒီလိုသတင်းကောင်းထွက်ပေါ်လာတဲ့ပုံမှာဝမ်းသာကြိုဆိုခဲ့ကြတာပါ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ50 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ရင်းမထုံးပါ VOA American တိုင်းရဲ့နောက်ဆုံးရမန်ကင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံအတွင်းကကရင်တိုင်းရင်းသားတွေထူထောင်ထားတဲ့တပ်ဝင်ချင်းချင်းဥယျံပါဝင် Equator စုစခုရရှိထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာလ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကကြေညာလိုက်ပါတယ်။ Nature for Life အကောင့်စင်နဲ့ဒီနှစ်အတွက် Equator စုကိုတစ်ကမ္ဘာလုံးမှာမြန်မာနိုင်ငံပါဝင်နိုင်ငံ၁၀နိုင်ငံကထားတဲ့တိုင်းရင်းသားဒေသခံအုပ်စုဆယ်စုကဇွန်လအတွင်းကစခုရရှိခဲ့တာဖြစ်ပါတယ်။စက်တင်ဘာလမှာကျင်းပမယ်ဒီစုပေးပွဲကိုCOVID-19 ကြောင့်ဗီဒီယိုကတဆင့်ကျင်းပမှာဖြစ်ပြီးစုပေးပွဲကျင်းပချိန်ကကုလသမဂ္ဂဇီဝမျိုးဝဲထိပ်သီးညီလာခံနဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပချိန်တွေနဲ့လည်းတိုက်ဆိုင်နေပါတယ်။ကမ္ဘာတဝန်းကဒေသအဆင့်လူအဖွဲ့အစည်းတွေနဲ့ဌာနတိုင်းရင်းသားတွေကပတ်ဝန်းကျင်ဆိုင်ရာအချက်တဲကိုဘယ်လိုလက်တွေ့ကြကြနဲ့ပြတုံ့ပြန်နိုင်တယ်လဲဆိုတာကိုဒီအခမ်းအနားကနေဖော်ထုတ်ပြသနိုင်မှာဖြစ်တယ်လို့လည်းရည်ရွယ်မှုအခြေစား UNDP ရုံးချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။2020ခုနှစ် Equator စုပေးပွဲမှာပါဝင်တဲ့နိုင်ငံတွေကမြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ကနေဒါ၊ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊ Ecuador ၊ Guatemala ၊ Kenya ၊ Madagascar နဲ့ Mexico နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတွေကတာဝန်ကြီးချုပ်ရေးဥက္ကဋ္ဌနိုင်ငံရဲ့အရှိတောင်ပဲတာဝန်ပြည့်နောက်ဖက်ကမှရှိပြီးဒီကတိတ္တမ၃တန်းကျော်ပေါ်ပါတယ်အဲ့ဒီဥယျာဉ်ကိုရင်းချင်းနဲ့ကိုပိုင်ပြတန်းခွင်တဘာဝပဝင်းကြီးရေရှည်တည်တန်းရေးနဲ့ဒလိရိုးရာရင်းချင်းမှုထိန်းသိမ်းရေးဆိုတဲ့မြန်မာချက်တွေနဲ့ကရင်မျိုးသားစီယုံ KNU နဲ့မြန်မာအစိုးရတို့ကြားရင်းချင်းတော်ကန်းစင်စတင်ခဲ့တဲ့2019ခုနှစ်ကတည်းကချူပန်လုဆောင်ခဲ့တာလို့လည်း BNI တိုင်းရင်းသားသတင်းဌာန website မှာဖော်ပြထားပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံအတွင်းလူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမဂ္ဂကကမ္ဘောဒီးယားနိုင်ငံကိုပိတ်ရထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံကလည်းဥရောပသမဂ္ဂကိုတင်ပို့နေတဲ့ကုန်ပစ္စည်းတွေကိုဗိုလ်တုနစ်ကစပြီးအကောက်ခေါ်ပြန်လည်စီးကျလိုက်ပြီးဖြစ်ပါတယ်။အခုလိုအခွန်စီးကျလိုက်ပေမဲ့ EU အနေနဲ့ COVID-19 တိုက်ဖျက်ရေးမှာကမ္ဘောဒီးယားနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ EU ရဲ့ကုန်သွယ်ရေးကော်မရှင်နာ Phil Hogan ကပြောပါတယ်။တစ်ချိန်တည်းမှာပဲကမ္ဘောဒီးယားနိုင်ငံအတွင်းလူခွင့်ရေးနဲ့အလုပ်သမားခွင့်ရေးတွေကိုလေးစားလိုက်နာဖို့အပူတပြင်းလိုအပ်နေတယ်လို့လည်းသူကပြောပါတယ်။ EU ကကမ္ဘောဒီးယားနိုင်ငံကိုကုန်သွယ်ရေးဆိုင်ရာခွင့်ရေးတွေပေးအပ်ခဲ့တယ်လို့ကမ္ဘောဒီးယားပြည်သူထောင်ပေါင်းများစွာအတွက်လည်းအလုပ်ကိုင်ဖန်တီးပေးခဲ့တယ်လို့ EU ကုန်သွယ်ရေးကော်မရှင်နာ Hogan ကပြောပါတယ်။ဗိုလ်တုနစ်ကစားလို့ကမ္ဘောဒီးယားနိုင်ငံအနေနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေပေါ် EU ကပေးအပ်ထားတဲ့အခွင့်အကင်းလခွင့်အခွင့်အရေးတွေဆုံးရှုံးသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားနိုင်ငံရဲ့အဓိကပုံစံလုပ်ငန်းဖြစ်တဲ့အထည်ချုပ်ဖက်နယ်လုပ်ငန်းနဲ့ခီးတော်လာရေးလုပ်ငန်းဆိုင်ရာကုန်ပစ္စည်းထုတ်လုပ်မှုတွေကိုအထည်နာစေမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့လူခွင့်ရေးတိုးတက်မှုတွေတိတိတသားရှိလာမယ်ဆိုရင်တော့အခွင့်အကင်းလခွင့်ကိုပြန်လည်ပေးအပ်သွားမယ်လို့လည်းကော်မရှင်နာ Hogan ကပြောပါတယ်။ထိုင်းနိုင်ငံမှာစီမီကန်ဘီယင်စနစ်ပြန်လည်ပြင်ဆင်ရေးကျောင်းသားဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေချိန်မှာပဲမနစ်ပုံတုံးလေးကဆွေအဖွဲ့ဝင်အသစ်6ဦးထိုင်းဘီယင်ရှိမောင်မှာကျန်းတစ္ဆာချိန်ဆိုခဲ့ကြပါတယ်။ဘီယင်မဟာဝဇီရလွန်ခေါင်ကနိုင်ငံတွင်းရင်းချင်းရေးနဲ့တရားဥပဒေစိုးမိုးရေးရှိဖို့ပြောပေမဲ့ဆန္ဒပြပွဲတွေနဲ့မတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေအကြောင်းပြောကြတာမရှိပါဘူး။ပြီးခဲ့တဲ့လတဲ့အနာရပါတီအတွင်းအငင်းပွားမှုတွေကြောင့်ဆွေအဖွဲ့ဝင်6ဦးယာရီကနှုတ်ဖက်သွားခဲ့တာပါ။ထိုင်းပြည်ရဲ့မဟာဝဇီရလွန်ခေါင်ကပါကီရီးယားဆက်ကံပြီးနန်းတက်ခဲ့တဲ့2016ခုနှစ်နောက်ပိုင်းတွေကဆိုရပေါ်သဘောထားကွဲကန့်ကွက်မှုတွေတဖြည်းဖြည်းချင်းပေါ်ပေါက်လာနေတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းထိုင်းနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့အစိုးရကိုဝေဖန်တာတွေနဲ့ပတ်သက်တဲ့လူကြုံရေးဥပဒေအများအပြားကိုလည်းထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာ Less Majesty လို့ခေါ်တဲ့တော်ဝင်ပြည်သားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုချိုးဖောက်ပြီးတော်ဝင်ပြည်သားစုတွေကိုထိပါပြောဆိုရင်ထောင်နဲ့စကားနှစ်အထိကြာခံရနိုင်ပါတယ်။အခုအချိန်ထိတပြည့်မှုနဲ့အရေးယူခံရတဲ့ကြောင်းသားတယောက်မှမရှိသေးပေမဲ့နှစ်ဦးကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့နိုင်ငံတော်တစ္ဆာဖောက်ပြမှုတွေနဲ့ဆွဲချက်တင်ထားပါရခင်ဗျာ အိန္ဒိယနိုင်ငံတောင်ပိုင်းဘင်္ဂလားမြို့မှာရဲနဲ့စစ်တပ်ပြသူတွေအကြားရုံးရင်စံခတ်မှုတွေဖြစ်ခဲ့တဲ့အတွက်လူသုံးဦးသေဆုံးကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဥပဒေပြုအမတ်အုပ်ရဲ့တူတော်ဆက်သူတယောက်ကတမန်တော်မိုဟာမက်ကို Facebook စာမျက်နှာပေါ်ကနေပုတ်ခတ်ရေးသားခဲ့တဲ့ post တစ်ခုကြောင့်မကျေနပ်ကြတဲ့စစ်တပ်ပြသူတစုကအင်္ဂါနေ့ညပိုင်းကအဲ့ဒီအမတ်ရဲ့အိမ်ရှိကိုသွားပြီးစူဝေးခဲ့ကြရတာနဲ့အကြမ်းဖက်မှုတွေစတင်ဖြစ်ပေါ်ခဲ့တာလို့ Times of India သတင်းစာကပြောပါရယ်ထောင်ထဲချီတဲ့စစ်သားပြသူတွေကရဲစခန်းရှိတိရောက်လာပြီးရဲရာရှိတွေနဲ့ပဋိပက္ခဖြစ်ခဲ့တာဖြစ်ပါတယ်စစ်သားပြလူအုပ်ကိုမထိန်နိုင်တာကြောင့်ရဲကကိုကိုကိုကာကွယ်တဲ့အနေနဲ့တနက်နေ့ပြစ်ခတ်ခဲ့ရတာဖြစ်ကြောင်းလဲဘင်္ဂလားရဲဌာနအကြီးအကဲကပြောပါတယ်တမန်တော်မိုဟာမက်ကို Facebook ပေါ်ကနေပုတ်ခတ်ရေးသားခဲ့သူကိုလည်းဖမ်းဆီးထားပြီးစစ်ဘုဖြစ်စည်းစစ်သားပြသူတွေနဲ့ရဲရာရှိတွေကိုတိုက်ခတ်ခဲ့သူလူတရာကျော်ကိုဖမ်းဆီးထားကြောင်းလဲရဲကပြောပါတယ်ဒီစာကိုရေးတည်ခဲ့တဲ့သူကတော့သူ့ Facebook အကောင့်အခိုးယူခံခဲ့ရတာလို့ပြောပါတယ်။ဘင်္ဂလားမြို့မှာလူစုလူဝေးမလို့ရအရေးပေါ်အမိန်ထုတ်ပြန်ထားပါတယ်ခင်ဗျာ။ချက်တာပရင်းနဲ့မတပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
ပြည်တော်စုငင်ကြဲညီလာက27ရာစုပင်လုံးဇုတ်ကအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်ပါအချက်တွေကိုအစိုးရနဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေ10ရက်နေ့ကနေ12ရက်နေ့အထိ3ရက်ကြာဆွေးနွေးခဲ့တာပါဒီချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်လိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုနောက်ဒီမိုကရေစီနဲ့ဖက်ဒရယ်တည်ဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်ဆိုပြီးအပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ဗိုလ်တူးနေကပြီးဆုံးသွားတဲ့ဆွေးနွေးပွဲမှာအပိုင်း၃ပိုင်းပါအချက်တော်တော်များများကိုညှိနှိုင်းနိုင်ခဲ့တာကြောင့်ရလတ်ကောင်းတွေရခဲ့ကြောင်း EAO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကအခုလိုပြောပါတယ်။
ဒါပိုင်းတက်မှာဆိုကျွန်တော်တို့15ချက်ရရှိပြီးတော့အပိုင်းနဲ့မှာဇယားတက်ကိုရရှိပါတယ်။ဇယားနှစ်ကဆက်လက်ဆွေးနွေးဖို့အတွက်ကျွန်တော်တို့မှတ်ချက်ရှိပါတယ်သဘောတူထားတယ်။အပိုင်းသုံးမှာဆိုရင်ကျွန်တော်တို့တက်ခုဆိုရင်ဒီသဘောတူညီချက်5ချက်ရှိပြီးတော့ကျန်တဲ့သဘောတူညီချက်ကိုလည်းဆက်လက်ဆွေးနွေးနိုင်အောင်ဒါကျွန်တော်တို့ဒါသဘောထားရှိပါတယ်ခင်ဗျ။ဒီသုံးချက်ကိုကျွန်တော်တို့ရရှိခဲ့ပါတယ်။အဲ့တော့ GICS ရဲ့ဘာလဲသွားဖို့လဲကျွန်တော်တို့သဘောတူထားချက်ရှိပါတယ်ခင်ဗျ။ဒီရလက်ကကျွန်တော်တို့ရဲ့ဒီအလုပ်ငန်းညှိနှိုင်းရဖွဲ့လောက်ရတာဆိုရင်ဆက်လက်ကောင်းတယ်တူတောင်မျိုးမရှိရလို့ပြောရပါခင်ဗျာ
ဆွေးနွေးပွဲအပိုင်း၃ပိုင်းအနက်ကအပိုင်း၁ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်မှာဆိုရင်အချက်၅ချက်ပါဝင်ပြီးအားလုံးသဘောတူခဲ့သလိုအပိုင်း၂2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်လုပ်ငန်းစဉ်နဲ့အကောင့်ထဲပေါ်မှုမှာဇယားတက်နဲ့ဇယားနှစ်ရှိတဲ့အနက်ကဇယားတက်ကိုညှိနှိုင်းနိုင်ခဲ့တာပါအပိုင်းသုံးဒီမိုကရေစီနဲ့ဖက်ဒရယ်တိဆောက်ရေးဆိုင်ရာအခြေခံမူလမ်းညွှန်မှာဆွေးနွေးချက်၈ချက်အနက်က၅ချက်ကိုညှိနှိုင်းနိုင်ခဲ့တာဖြစ်ပါတယ်။ညီလာခံပြီးဆုံးပြီးနောက်ပိုင်းဆက်လက်ဆွေးနွေးဖို့ကြံရှိနေတဲ့အချက်တွေထဲမှာတော့အပိုင်းနှစ်ပါလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုဆိုတာနဲ့အပိုင်းသုံးပါကြီးငယ်နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲဖို့ဆိုတာတွေပါဝင်ပါတယ်။ဒီအချက်တွေနဲ့ပတ်သက်ပြီးလက်ရှိဆွေးနွေးထားချက်တွေကိုနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေးကအခုလိုပြောပါတယ
်။ NCA လမ်းပြမျိုးမှာကျွန်တော်ကပါတယ်။လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဟိုတင်းတိုင်းဆွေးနွေးမယ်။စုတင်ဆောင်ရွက်ဖွဲ့ရတွေဆောင်ရွက်မယ်။နောက်ချက်ကတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းနဲ့ပတ်သက်ပြီးတော့အကောင့်တွေပေါ်ဆောင်ရွက်ကြတာပါမယ်ဆိုအဆင့်နှစ်ဆင့်ပါ။အဲ့အဆင့်နှစ်ဆင့်အတိုင်းကျွန်တော်တို့ကတော့လက်ခံတယ်။ဒါပေမဲ့အသေးစိတ်ကိုဆက်သွားဖို့လိုတယ်။အခုကလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာလက်ခံတယ်ကျွန်တော်ပြောတယ်ညီတိုင်းဆွေးနွေးခြင်းနဲ့ကြိုတင်ဆောင်ရွက်ပွဲများဆောင်ရွက်ခြင်းဆိုတဲ့အထိရောက်သွားပြီ။အောက်ကအသေးစိတ်သွားမယ်ဟာကျွန်တော်တို့ဆက်ဆွေးနွေးဖို့လိုနေတယ်။အဲအဲ့ဒါတော့ဇယားနေ့ထက်မှရောက်သွားတယ်။ဇယားနေ့ထက်မှဆိုဆက်ဆွေးနွေးရမယ့်အပိုင်းတွေကျွန်တော်ထားခဲ့တယ်။ဒါပေမဲ့ခေါင်းစဉ်တစ်ခုတော့သဘောတူသွားပြီပေါ့နော်
။ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့ Constitution ရေးဆွဲရမှာဘယ်သူကရေးဆွဲမလဲ၊ဘယ်လိုအတည်ပြုမလဲ။နောက်ပြည်တော်စုနဲ့ပြည်နယ်ဘယ်လိုအာဏာခွဲဝင်မလဲ။ပြည်နယ်နဲ့ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကန့်ညီမှုရှိမရှိကိုဘယ်လိုသုံးသပ်မလဲစတဲ့အသေးစိတ်အချက်တွေကိုအခြေယူဆွေးနွေးဖို့လိုအပ်တာကြောင့်နောက်တက်လာမဲ့အစိုးရနဲ့ဆက်လက်ဆွေးနွေးဖို့ချန်လက်ထားခဲ့ကြောင်းဦးစော်ထေးကထည့်သွင်းပြောကြားပါတယ်လက်ရှိပြီးဆုံးသွားတဲ့ဆွေးနွေးပွဲကရရှိတဲ့အချက်တွေကိုတော့ဒီကနေ့ကျင်းပမဲ့ JICM ခေါ် NCA အပြည့်ရဲ့စာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာအတည်ပြုမှာဖြစ်ပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတော့ဒီလ19ရက်ကနေ21ရက်အထိ3ရက်ကြာကျင်းပသွားမှာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ကျားသားပရင်းနေနေနဲ့ခင်ဗျူးရေးမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကဖက်စီခေါ်ဆောင်သွားတယ်ဆိုတော့ ALP ရခိုင်တီလွတ်မြောက်ရေးပါတီခေါင်းဆောင်ပိုင်းအပါအဝင်ရခိုင်လူထုကျန်းမာရေးလှုပ်သားတွေကိုအမျက်ဆုံးပြန်လှုပ်ပေးဖို့ ALP ပါတီကမနေ့ဗုဒ္ဓဘူးနေ့ကတောင်းဆိုလိုက်တဲ့အကြောင်းနှားဆင်ရမှာပါ။အခုလိုရခိုင်ဖွဲ့ချင်းချင်းပြန်ပေးဆွဲခေါ်ဆောင်သွားတဲ့လုပ်ရဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့အေးအဖွဲ့ဘက်ကတရားဝင်သတင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးရှင်ပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့လို့ယူဆရသူတွေရဲ့ဖမ်းဆီးခေါ်ဆောင်မှုခံရတဲ့အဖြစ်အပျက်တွေတဖြည်းဖြည်းများလာနေချိန်မှာပုံနှချွန်းဒေတာမှာရှိနေတဲ့ ALP တွဲဘက်အတွေ့အမှုတစ်ခိုင်အောင်စိုးတန်းအပါဝင်ဆက်ဆက်ရေးယုံဝန်တန်းခိုင်ထင်းနဲ့ရခိုင်လူထုကျန်းမာရေးလှုပ်သားအဖွဲ့ဝင်၃ဦးကိုဩဂုတ်လ၁၀ရက်နေ့ကမေးမြန်းစရာရှိလို့ဆိုပြီးအေအေအဖွဲ့ဝင်တချို့ခေါ်ဆောင်သွားခဲ့ကြောင်း ALP ပါတီပြောခွင့်ရဗိုလ်မှူးကြီးခိုင်စောများက VOA ကိုပြောပါတယ်
။ကျွန်တော်တို့အတွင်းရုံကသူ့ရဲ့အင်ကအဲ့ဒီမှာပဲအဲ့ဒီပုံနာကျော်မျိုးနဲ့အဲမြောက်ကြီးဘာနာမှာသူ့အင်ရှိရဲ့ဆရာမသူ့အင်ရှိသောကကျွန်တော်တို့ရေးဖို့တွေနဲ့ဆေးမှုတွေကိုသူကအဲ့ဒီကိုခိုးတယ်ခေါ်တော့ကကျွန်တော်ဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ပါတီကဆေးမှုတွေကသူ့စီကိုတွားတယ်ကျွန်တော်ဒုစရဥစီချုပ်လည်းပါတော့အဲ့ဒီမှာအတွင်းရုံနဲ့တွေ့တယ်တွေ့ပြီးအဲ့ဒီမှာသမစကားပြောကြတယ်ပြောပြီးရဓမ္မရပါတိစာစာပြီးလို့ရှိရင်သူတို့ကညနေပိုင်းကွန်းမရှိပြီးကွန်းဝေဖို့ထွက်တော့တော့ကအဲ့ဒီမှာအကွင့်မှာပေါ့အကောင်လည်းအကွင့်မှာနေပြီးတော့ဆိုက်ကယ်အက်ဆီဒန့်ဖြစ်ပြီးအဲ့ဒီမှာရေဖို့တရားကတော့တန်ရတော့တယ်တရားကတော့ဆုံးသွားတယ်ကျွန်တော်ကအဲ့ဒီရေးဖို့ကိုတည်တော့တဲ့ရေးဖို့ကိုတကြဖို့အတွက်ရွာသားတွေကိုကျွန်တော်ကအကူအညီတောက်တယ်အဲ့ဒီကရွာကအုပ်ချုပ်ရေးမှုကိုအကူအညီတောက်တော့ကရွာကအုပ်ချုပ်ရေးမှုကရပါတယ်ဒီနေရာမှာပဲတကြလို့ရှိနေလေအဆင်ပြေပါတယ်ဆိုပြီးရွာအုပ်ချုပ်ရေးမှုကပြောလို့ကျွန်တော်ကောက်ဆောင်တွေကကျွန်တော်ကိုအကြောက်ကြတော့ကကျွန်တော်ကိုယ်တိုင်ပဲအဲ့ဒီနေရာကိုသွားလိုက်တယ်သွားပြီးကျွန်တော်ရေးဖို့တွေကိုအဲ့ဒီမှာတန်းကြလိုက်တယ်တန်းကြလို့ကျွန်တော်တကြလို့ပြီးလို့ကျွန်တော်ပြန်လာတော့ကဟုတ်မှနောက်မှကြံသေးတဲ့အတွင်းရေးမှုရယ်နောက်ပြီးရေးဖို့တွေတချို့ရယ်သူတို့ကသူတို့ကဖန်ဆီခေါ်တော့တယ်လို့ကျွန်တော်အဲ့လိုသိရနေဆရာမအ
ေးအေးဖန်ဆီခေါ်ဆောင်သွားတယ်ဆိုတာဟိုအသေးချာဘာကြောင့်သိရလဲ
ဟုတ်ကဲ့သိရတယ်ဆရာမဘာဖြစ်လို့လဲဆိုလဲလို့ရှိရင်ကျွန်တော်အတုပရှာတဲ့နေရာအထိစကြတဲ့နေရာအထိသူတို့ရေးဖို့တရားကပါတယ်ဆရာမကျွန်တော်တွေ့လိုက်တယ်သူတို့အဲ့ဒီရှင်ကဘာမှမလုပ်ဘူးကျွန်တော်ကအဲကျွန်တော်ပြန်လို့လေလာတယ်လာပြီးမှပဲကျွန်တော်အဲ့ဒီအတူတူအကုန်လုံးပြန်လာရတယ်ပြန်လာပြီးကျွန်တော်အတွင်းရင်မုံအိမ်ကိုရောက်တယ်ရောက်ပြီးကျွန်တော်အတွင်းရင်မုံကတော့အဲ့ဒီမှာကြံခဲ့တယ်ကျွန်တော်ကတော့ကဒီကိုကျွန်တော်ပြန်လာတယ်ပြန်လာတော့ကကျွန်တော်ပြန်လာလူကတော့ဘာမှမဖြစ်ဘူးကြံခဲ့တဲ့လူတွေကိုသူတို့ဖမ်းသွားတယ်လို့ကျွန်တော်သိရတယ်ဆရာမအဲတက္ကစီသမားကလည်းသူပြောပါတယ်တက္ကစီသမားကလည်းဖမ်းသွားတဲ့ဥစ္စာအေးပါသူတို့ပေါ်တယ်ကကျွန်တော်အေးမင်းများစိတ်ဆစ်စရာရှိလို့ကျွန်တော်ခေါ်ရပါဆိုပြီးတော့ခေါ်သွားတယ်လို့ပြောတယ်သူကတက္ကစီသမားကလည်း
အဲ့တော့အဲ့လိုဖန်စီခေါ်ဆောင်သွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ကောဘယ်လိုထင်ပါလဲရှင
်အဲဆရာမအဲ့ဒီကိစ္စနဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီတကြိမ်တော့မဟုတ်ပါဘူးနှစ်ကြိမ်သုံးကြိမ်ရှိပါပြီအဲ့လိုသူတို့လုပ်နေတဲ့ဥစ္စာကလည်းအဲ့ဒါကြောင့်ဆရာမလည်းအဲ့ဒါဘာကြောင့်ခေါ်သွားလဲဆိုတော့လို့ရှိရင်သူတို့ပဲသိနေလို့ကျွန်တော်ထင်တယ
်ခုလိုဖန်စီခေါ်ဆောင်သွားတဲ့ပတ်သက်ပြီးအာဏာပိုင်တို့အကြောင်းကြားလာသူတို့လူမျိုးရေးအတွက်ကဘယ်လိုနီးလန်းနေနဲ့ဟိုလှုပ်ဆောင်လို့ရလဲ
ကျွန်တော်က NC လက်နဲ့ထုတ်လိုက်ကြတာနဲ့ကျွန်တော်ပြည်တွင်းထဲမှာတချို့ရောက်နေတယ်တချို့ကနေထဲမှာတချို့ရှိတယ်လနကိုင်းနဲ့တချို့ရှိနေတယ်အခုပြည်တွင်းထဲမှာရှိနေတဲ့လူတွေကိုအခုကသူတို့ကဖမ်းတော့တာလေပြည်တွင်းထဲမှာရှိနေဆိုတော့ကအောက်ချုပ်ရေးအာဏာကအစိုးရလက်ထက်မှာပြီးရှိတယ်ဆရာမအဲ့ဒီအစိုးရလက်အောက်ချုပ်တဲ့နေရာထဲမှာကျွန်တော်တနက်မကြိုက်ပြည်နေတဲ့လူကိုဖမ်းတော့လို့ရှိရတော့ကအစိုးရနဲ့တက်မတော်မှာတော့တာဝန်ရှိရလို့ပြောလို့ရတော့ဆရာမရောအဲ့အကြောက်တော့ကြောက်ထောက်ပြီဆရာမရဲ့သူတို့ကလည်းတက်မတော်ဘူးလေ
သူတို့အားလုံးကိုအမြဲဆုံးပြန်လှုပ်ပေးဖို့တောင်းဆိုကြောင်းလဲပုံမှုကြီးခိုင်စောများကပြောပါတယ်အေအဖွဲ့ရဲ့ဖန်ဆီးခေါ်ဆောင်သွားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ VOA ကအေအဖွဲ့တာဝန်ရှိသူတွေကိုအကြိမ်ကြိမ်စ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး ALP ရခိုင်ပြည်လူမျိုးရေးပါတီဟာအရင်ကလက်နက်ကိုင်အဖွဲ့အနေနဲ့နေဆက်မှာအခြေစိုက်လှုပ်ရှားခဲ့ပြီး2015မှာ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပြီးပြည်ရင်းကို2012ခုနှစ်ခေတ်ကဝင်ရောက်လာခဲ့တာပါဒါပေမဲ့လက်ရှိ ALP တပ်ဖွဲ့တချို့ကတော့အိန္ဒိယနဲ့ထိုင်းနယ်စပ်မှာအခြေစိုက်လှုပ်ရှားနေဆဲရှိပါတယ်ရှင်
ရခိုင်ပြည်နယ်လက်နက်ကင်ပိပခါတွေကြောင့်ဒန်းရှောင်နေရတဲ့ဒုက္ခတွေတွေကြာရာတီတုတ်ကွဲကုဆတ်သူတွေများနေတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်ကမြတ်တန်ဆောင်စညင်ဝါတောင်ကန်ကြီးစင်ပေါ်ကိုင်းနဲ့ရက်ချောင်းဆစ်ချောင်းစခန်းတွေမှာခလိငယ်အပါအဝင်ရာတီတုတ်ကွဲကုဆတ်သူ200ကျော်ရှိနေတယ်လို့အကူအညီပေးရအဖွဲ့လုပ်ငန်းမှဥဆောင်နေတဲ့မြတ်တန်ဆောင်ဆရာတော်ကမိတ်ကြပါတယ်ဒီအထက်မှာခလေးငယ်ကတဝက်လောက်ပါနေတယ်လို့လဲဆရာတော်ဥနန္ဒဒါရကမိတ်ကြပါတယ် အဲ့ဘာနဲ့လာတော့ကလေးသေးသေးလေးတွေကစားဖြစ်တယ်အသားတော့တစ်နှစ်ပတ်ဝန်းကျင်လာတော့ယူရနေပြီးတော့ဒီဆေးရှင်းနှစ်အောက်ဒီအဲ့လိုမျိုးအရွေးဆုံးပဲချက်တာကလေးမှလည်းလူကြီးကကလေးပါဘုံလုံးနှစ်ရာရှိရောက်ဆိုရင်ကလေးအရေတော့ကတရားပေါ်ရလို့ဖြစ်လိမ့်မယ်ချက်လာရှိတဲ့ဟုတ်တယ်ဆေးရှောင်စခန်းမှာနေရာအခက်ခဲနဲ့အတူကျမရဲ့ဆောက်ရှောက်မှုအားနေတဲ့အတွက်ကိုယ်ဆက်မှုတွေတိုးလာမှာက ဆိုပါတယ
်အဖျားကတားတာပါကစားလက်ခံကခဏတကောလုံးကထုံလေးကျိန်လေးကြိုက်တယ်ဆေးရရှိတော့ကြီးဆောင်းဝါးတွေကပါအပေါင်းကျုပ်ဆေးပြဲထိုးဆေးထိုးလက်ပြီးဆက်လိုက်တယ်ကျွန်တော်တို့အခက်အခဲကရှိပါတယ်ရှေ့ကတော့မစင်ပတ်စံပါတယ်ရှာပြီးတော့ရတယ်
ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကတော့ဆစ်ဆောင်စခန်းတွင်မှတပတ်ကိုနှစ်ကြိမ်ကျန်းမာရေးဆောက်ရှောက်မှုပေးနေပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေကစားရတဲ့ဆိုရင်ကျန်းမာရေးဌာနကမဖြစ်မနေသတင်းပို့ဖို့ညွှန်ကြားထားတယ်လို့ပြောပါတယ်။ဒါပေမဲ့လည်းရာသီတောက်ကွဲဖြစ်ပေါ်မှုနဲ့ပတ်သက်လို့တိတိကျကျအချက်လက်မျိုးတော့မရှိဘူးလို့လည်းလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။ရာသီတောက်ကွဲလို့ပါလို့လည်းကျွန်တော်တို့လည်းပို့ကြည့်ပါတယ်။ဒါနဲ့လည်းခုနလိုပြင်းထန်တဲ့ဆေးုံတက်စရာမလိုတဲ့အမျိုးဆိုတော့ကျွန်တော်တို့လည်းအတိအကျမသိတာ။ဟို community ကဖြစ်ဖြစ်မီဒီယာဖြစ်ဖြစ်မေးလို့ဥက္ကာမှကျွန်တော်တို့ကပြန်ပြီးဒီကမှသိတာမှား
။ရခိုင်ပြည်နယ်မှာလက်နက်ကင်ပလိပခတွေကြောင့်နေရဆုတ်ခွာထွက်ပြေးနေရသူနှစ်သိန်းကျော်ရှိတယ်လို့ဒေသခံအကူအညီပေးရအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအစည်းအရုံး IEC ကခန့်မှန်းထားပါတယ်။ကမ္ဘာ့အကြမ်းမာရေးအဖွဲ့ WHO ကတော့မြန်မာနိုင်ငံမှာဆော်လကနေစက်တင်ဘာလမိုးရွာဒီကာလမှာရာသီတုတ်ကွေးဖြစ်ပေါ်လေးရှိပြီးယောဂပြင်းထန်တဲ့အခါအသက်ဆုံးပါတဲ့အထိကြုံလေးရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်
ဆလာဒီကဗမီဒီယာတွေထဲမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းဆောင်မတချို့ကိုငွေအပေါ်မှာပြတ်ထွက်လို့ပြီးကိုမိုးစင်ဆန်းနေတူပြောပြလိုပါတယ်ကျွန်တော်ကြိုးစမ်းတာပါစီမင်းဥပဒေချိုးဖောက်နေတယ်လို့ဆိုစွဲခံရတဲ့တရုတ်မျိုးစစ်ရမှုသားယုံကိစ္စတွေကိုမြန်မာအစိုးရစုံစမ်းစစ်ဆေးမှုဆိုတဲ့ခေါင်းစဉ်နဲ့နီကီအေရှာဗျူးကယူနီချီနီတာရေးတဲ့ဆောင်မကိုပြုစွာပြောပြပါကြခင်ဗျာမြန်မာထိုင်းနယ်စပ်မှာတရုတ်တို့ရဲ့ဒေါ်လာသန်းပေါင်း15,000တန်မျိုးစစ်စီမံကိန်းဟာအစကတည်းကအငင်းပေါ်စရာရှိရခဲ့ပါတယ်။ဟောင်ကောင်မှာမှတ်ကွန်းနဲ့ရာထိုင်း International Holding Group ဟာစတူရန်ကီလိုမီတာ120ကျယ်တဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းကိုပန်းချီစရာပြင်းထန်နေအောင်ပြုလုပ်နေပြီးဒီစီမံကိန်းဟာအစကတော့အစင်းင်းအင်အားစီမံကိန်းငယ်တစ်ခုအဖြစ်ခွင့်ပြုချက်ရရှိခဲ့တာဖြစ်တယ်လို့ရေးပါတယ်။ဒီမြို့သစ်မှာကစီနိုလမ်းကစားရုံပေါင်းများများစွာစတင်ပေါ်ပေါက်လာခဲ့တယ်လို့မင်းတက်မှဆပြီးဒေသခံမီဒီယာတွေကရေးကြပါတယ်။ဒီလမ်းကစားရုံတွေဟာတကယ်တော့တရုတ်ပြည်နဲ့ကမ္ဘောဒီးယားကမောင်းထုတ်ခံရတဲ့လမ်းကစားသမားတွေအတွက်အွန်လိုင်းဆက်လက်ကစားနိုင်စရာနေရာတွေဖြစ်လာတယ်လို့လည်းအဲ့ဒီမီဒီယာတွေကကြေပြီးဖော်ပြထားပါတယ်။ဒီစီမံကိန်းတည်ဆောက်ရေးအတွက်အလုပ်သမားတွေကိုလည်းတရုတ်ပြည်ကသာခေါ်ဆောင်လာတဲ့အတွက်မြန်မာဒေသခံတွေဟာတစုံတရာအကျိုးအမြတ်များစီဘူးလို့လည်းရေးထားပါတယ်။ဒီအကြီး website မှာတော့ဒီစီမံကိန်းဟာတရုတ်ရဲ့ Belt and Road ခေါ်ကမ္ဘာလမ်းစီမံကိန်းနဲ့ဆက်စပ်နေတယ်လို့ဖော်ပြထားပါတယ်။သို့တော်လည်းပဲတရုတ်အစိုးရကတော့ဒီစီမံကိန်းဟာစုရင်းနဲ့မပတ်သက်ကြောင်းမြန်မာနိုင်ငံဆရာတရုတ်ဆံမကြီးမကြသေးခင်ကဗိုလ်ချုပ်မကြီးမြောင်ဟန်နဲ့တွေ့ဆုံရင်းပြောခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ဒီစီမံကိန်းဟာခွင့်ပြုချက်ကိုကျော်လွန်ပြီးလုပ်နေတယ်ဆိုတာသိခဲ့တဲ့လာလုံက Frontier Sen ပြုလုပ်ခဲ့တဲ့အင်တာဗျူးမှာယာတိကိုစေကဝန်ခံထားပါတယ်။လောလောဆယ်မှာလည်းဒီစီမံကိန်းတည်ဆောက်မှုတွေကိုရပ်ဆိုင်းထားပြီးမြန်မာယင်းနှုံနံမှုကော်မရှင်စီကနောက်ထပ်ခွင့်ပြုချက်စောင့်နေတယ်လို့ပြောကြောင်းဖော်ပြပါတယ်။ရှေကုတ်ကဟာတရင်သဘုံတွေရဲ့ဒေသအပြည့်ခတ်ရဆဲတဲ့နယ်မြေမှာရှိနေတဲ့အတွက်ယာတိကုမ္ပဏီအနေနဲ့စီကံစီမင်းတွေကိုဆောင်ထွက်ဖို့ဖြစ်နိုင်နေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဒီယာတိနဲ့လက်တွဲလုပ်ကိုင်မဲ့မြန်မာပါတနာကုမ္ပဏီတစ်ခုဟာလည်းမြန်မာစစ်တပ်နဲ့ဆက်ဆံနေပါတယ်။စီးပွားရေးအကျိုးအများအမှတ်ခံချက်ရရှိရေးဟာအပြည့်ခတ်ရဆဲရေးရဲ့သဘောတူညီချက်မှာပါဝင်နေတယ်လို့မြန်မာစစ်တပ်ကပြောတဲ့အကြောင်းလည်းဖော်ပြပါတယ်။ဒါမှဒီရွှေကုတ်ကိုစီမံကိန်းအပေါ်ပြည်သူလူထုရဲ့အဆိုးမြင်နေတဲ့အယူအဆကအစိုးရကိုဝန်ဆွတ်စေဖို့ဖိအားပေးနေခြင်းဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာတစ်ချိန်ကဗျံပဏာနဲ့အာဏာရှင်အတ္တမအရင်းရှင်စနစ်ထွန်းကားနေခဲ့တယ်လို့သတ်မှတ်ယူကပြောထားသလိုဒီနေ့တိုင်လည်းပဲအဲ့လိုဖြစ်နေပြီးတရားစတာနဲ့အင်ချမ်းကြီးလုပ်ငန်းတို့သဘုံတွေဒါမှမဟုတ်စစ်တပ်နဲ့ဒါနိုင်ငံရေးအဆက်အနွယ်ကောင်းတဲ့လူတွေတချို့တွေကချုပ်ကန့်ချားစေဖြစ်တယ်လို့ရေးထားပါရယ်ဥပဒေကိုလိုက်နာမှုပြပြလေးလေးနိုင်ငံသားယင်းနည်းမြတ်မှန်သူတွေအနေနဲ့သိနေရတဲ့မြမပြည်တွင်ပါတနာတွေကိုဆ ਾਇ ရခက်ခဲလေးဖြစ်ပြီး ကျွန်တော်ကတော့မြို့စံမှာဂူဆက်ပြီးတင်ပြမှာကတော့ဝက်စ်ဘိုင်းမေးလန်ဆောက်အီစ်အေရှားကောင်တယ်ဖော်မှုဆိုင်ရာမူပါတယ်။
Surprising success against COVID-19. Ashita Asha Nanganiye, COVID-19 Kayoga Kagoyama, and Oboya Amimuri Yashin and Nakwema, Parishini de Lesure Gansene, Samashin Joshua Kalanzin, Yidata Samago Kono de Jabejamade, Tining and Alebi, Shita Ashaga, Janangan, Asha Pasibi de Dama, Sayazonangan, Chichabade, Nima Bawin Dinanganiha, Nanganiya, Sobai Machijo Lecho Pimuri Shivime. ကိုဗစ်-19ကာယောဂါကိုကာကွယ်နိုင်ခဲ့ပြီးဖွံ့ဖြိုးတဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြည်အစုထက်တောင်ယောဂါကာကွယ်ရေးမှာပုံမှန်ထိရောက်စွာကိုင်တဲ့နိုင်ငံတယ်လို့သမ္မတမှာဖော်ပြထားပါတယ်။ အမေရိကန်ကလူပေါင်း28တန်းလောက်နေတဲ့ဖလော်ရီဒါနဲ့ရှင်ချင်းဖလော်ရီဒါမှာပြည်နယ်နေစဉ်ကူးစက်မှုအထိ၆၆၀လောက်ရှိတယ်လို့သမ္မတမှာကူးကားဖော်ပြထားပါတယ်။တချိန်တည်းမှာပဲကမ္ဘောဒီးယားမှာကူးစက်မှုပေါင်း100လောက်ရှိပြီးအမေရိကန်ကခီးသွားတွေကိုလက်ခံနေတဲ့အတွက်ဒါဟာနိုင်ငံတစ်ချို့သာပြုလုပ်နိုင်တဲ့စွမ်းစားမှုမျိုးဖြစ်ပါတယ်။လာအိုမှာအတည်ပြုကူးစက်သူ20သာရှိပြီးမြန်မာနိုင်ငံတို့မှာယ ကြောင့်ဒုက္ခရောက်နေကြရတယ်လို့ဆောင်းမမဖော်ပြထားပါတယ်။ VNN နိုင်ငံကကိုဗစ် -19 ကဲ့ရောဂါကိုနယ်နိမိတ်တွေပိတ်ပစ်တာအသွာလာကန့်သတ်တာနဲ့အများပြည်သူအတွက်ကျန်းမာရေးအစီအစဉ်တွေပြုလုပ်ပြီးတုံ့ပြန်ခဲ့ပြီးမြန်မာ၊ထိုင်း၊ကမ္ဘောဒီးယားတို့ကဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံကခီးသွားလာမှုအလုံးကိုရပ်ပစ်လိုက်တယ်လို့ဆောင်းမမကူကဖော်ပြထားပါတယ်။ရန်ကုန်ဘန်ကောက်နဲ့ဟိုချီမင်းလိုလူနေထူထပ်တဲ့နေရာမှာယောဂထိုင်ချုံနိုင်တာဟာတုံ့ပြန်တဲ့မူဝါဒကြောင့်ဖြစ်လို့အရင်ကဖြစ်ခဲ့မှုတဲ့ SARS လိုယောဂမျိုးကိုကူးစက်မှုတန်ခံနိုင်ရရှိတာကြောင့်လည်းဖြစ်နိုင်တယ်လို့ဆောင်းမရှင်ကသုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ www.worldpoliticsreview.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တို့ရရှိပါစေ။ဘူးဆလနာစင်ညာမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြမနိုင်ငံမှာလမ်းမဲ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စင်တို့ဖွင့်နေတယ်လို့သိရပါတယ်။ဆိုတော့တခြားစင်တွေရောမှန်ကန်မှုရှိပါရဲ့လား။အထူးသဖြင့်အုတ်ချုပ်ရေးရန်တရားဆင်ရမူဝါဒကိုချမှတ်တဲ့နေရာမှာတိကျမှန်ကန်တဲ့စည်းရင်းစရာတွေပေါ်အခြေခံပြီးချမှတ်နိုင်ပါရဲ့လားမြန်မာနိုင်ငံအုတ်ချုပ်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာအကြံပေးအဖွဲ့ဝင်သူဖြစ်တဲ့ဒေါက်တာတင်မောင်ဗန်းနဲ့ကျွန်တော်ကျော်စံသာဆွေးနွေးဆုံးသတ်ထားပါတယ်ဆရာတင်မောင်ဗန်းခင်ဗျာမြန်မာနိုင်ငံမှာအခုလောလောဆယ်ဒီမိုကရေစီနဲ့အတူဆုံးဆိုလို့ရွေးကောက်ပွဲလို့ပြောရပါရင်ဒါတော့မှ85ရာခိုင်နှုန်းပဲမပြေခွင့်ရတာဆိုဒီရွေးကောက်ပွဲမှာတမမက်ဆင်းမမကငါမရှိဘူးဆိုရင်မက်ဆင်းမှမပါတဲ့လူရဲ့ဒီမိုကရေစီကမဲ့ပေးခွင့်ဆုံးဆုံးနိုင်တဲ့အခြေအနေရှိနေရောဆရာ
အဲမက်ဆင်းကတော့အရေးကြီးတာပေါ့နော်ဆရာခုနပြောခဲ့သလိုပဲ2008ဖွဲ့စည်းပုံအရာစစ်တပ်က25ရာခိုင်နှုန်းယူထားတဲ့အတွက်ကြောင့်ရွေးချယ်တဲ့နေရာပါဒုရုဆန္ဒအပြည့်စုံကိုစားမပြုနိုင်တဲ့အပြင်လူထုကိုကိုစားမပြုတဲ့အများစုကိုကိုစားမပြုတဲ့အစိုးရလည်းတက်ဖြစ်နိုင်ပါတယ်။ဒါကြောင့်မို့မဲခြင်းအရေးကြီးတယ်၊မဲပေးတာအရေးကြီးပါတယ
်။ဆိုအာဏာပိုင်တွေကတော့အထူးသဖြင့်နိုင်ငံတော်အတိုင်းပြည်ခံပုဂ္ဂိုလ်ကတော့ဒီကိစ္စကိုအလင်းနဲ့ထားရမယ်ဆိုတော့ပြောတာတွေ့ရပါတယ်။တင်တော်ပထမဆုံးသိကျင်တာကမဲဆန္ဒရှင်တွေကတော့သူတို့ရဲ့မဲတရားဟာဘလောက်အရေးကြီးတယ်ဆိုတာကိုတံပိုးထားကြတတ်ပါရဲ့လားမြန်မာနိုင်ငံမှာလူအများစုပေါ့ဆရာ
။ရေဘူးရအားဖြင့်တော့မဲပေးရတဲ့အချိန်ရောက်တဲ့အခါကျမှပဲလူတွေကမဲပေးတာကို အလေးနဲ့ထားပြီးဂယုတစိုက်ရှိတဲ့ကြပါတယ်အမေရိကန်မှာလည်းပေါ့နော်ဒီတိုင်းမဲ့လို့ကျွန်တော်ထင်တယ်အဲတခြားနေရာတွေမှာလည်းဘယ်နာပြီးတယ်လို့အရေးဖက်ကိုကြည့်လို့ရှိရင်များသောအားဖြင့်မြန်မာနိုင်ငံထဲနိုင်ငံများစုကနိုင်နေတာတွေ့ရပါတယ်ဒါကြောင့်မမကြည့်သူလူတို့ကတခြားကဘာပေါ်မှာရှိတဲ့ခြားကြည့်သူတွေနဲ့ရှင်းလိုက်လို့ရှိရင်ဘယ်ဘက်ကိုအသိစိတ်ကနိုင်တယ်လို့ပြောလို့မရဘူးလို့ကျွန် ်ချင်တယ
်ဒီဘက်နိုင်ငံတွေမှာကတော့ဒီမိုကရေစီနဲ့နေသားကြနေပြီမဲပေးလည်းပဲဒီမိုကရေစီပဲအိတ်ထူတာလည်းမဟုတ်ဘူးဆိုတော့တချို့ကတော့စိတ်ဝင်စားပဲနေလည်းပဲတိုင်းပြည်အတွက်ဘာမှမထူးရလာဘူးလို့တချို့ဒေါ်နယ်ထရမ့်နဲ့ပတ်သက်လာရင်တော့သူတို့ပို့ပြီးအလေးနဲ့ထားပြီးစဉ်းစားကြမယ်ထင်ပါတယ်ဒီမှာဆိုတော့မြန်မာပြည်သူတွေကိုကျွန်တော်စဉ်းစားမိတာကတိတ်တက်ကြွရဲဆိုတာအာဏာရှင်တွေအုပ်မှာနေခဲ့ရတုန်းကတော့ဒီမိုကရေစီကိုရမှဖြစ်မယ်ဆိုတဲ့စိတ်ကြလူတိုင်းက definition ပြင်မှုတွေခံစားနေရတော့ဒီစိတ်ကြနဲ့ပြင်းပြခဲ့တယ်ဆိုတော့အခုဒီမိုကရေစီအစိုးရလက်ထက်ကိုရောက်လာတဲ့အခါမှာငါတို့မဲပြခဲ့တဲ့လောက်လဲစိတ်လဲထင်တဲ့လောက်လဲပဲတည်ပြီးသာသာကြီးမပြောင်းလဲတာဘူးအခုတခါမဲပင်းလဲပဲသိထုမှမဟုတ်ဘူးဆိုပြီးတော့ခပ်ပေါ်ပေါ်များသဘောထားကြသလားအဲ့ဒါကိုကျွန်တော်စူးစမ်းမိရပါမယ
်မဲပြီးတဲ့အချိန်ကာလရောက်ရင်တော့လှုပ်လှုပ်ရှားရှားတက်တက်ရှားရှားရှိတတ်တယ်လို့ကျွန်တော်ကတော့အဲပြီးခဲ့တဲ့ပြည့်ကြုံခဲ့ရတာလေးတွေရဆိုရင်တော့အဲ့ဒီလိုထင်ပါတယ်3-4လလောက်ဝေးနေသေးတဲ့ချိန်မျိုးမှာတော့နည်းနည်းလေးအမလူတိုင်းလူတိုင်းအတွက်နည်းနည်းစောနေသေးတယ်လို့ကျွန်တော်ထင်တယ
်။ဆရာကတော့ပို့ပြီးကြည့်မယ်။အုတ်ချုပ်ရင်းနဲ့ပတ်သက်ပြီးတော့စင်းစရာမှန်ကန်မှုမစင်းတော့မှမှားရနေရဆိုရင်အုတ်ချုပ်ရင်းနဲ့ပတ်သက်ပြီးတော့စင်းစရာတွေဟာလည်းသိအရေးကြီးမယ်ထင်ပါတယ်။အထူးသဖြင့်စီမံကိန်းတွေချမှတ်တဲ့ကိစ္စမှာဆိုတော့ပထမဆုံးလွှမ်းခြုံပြောဖို့ကမြန်မာနိုင်ငံရဲ့အုတ်ချုပ်ရင်းရန်နေရာတွေဟာစီမံကိန်းမူဝါဒချမှတ်တဲ့နေရာမှာမှန်ကန်တည်ရတဲ့စင်းအင်းတွေကိုအခြေပြုပြီးချမှတ်နိုင်တယ်လို့သုံးသပ်မိပါလား။
ပထမအစည်းအဝေးကိုအခြေပြုရမယ်လို့စဉ်းစားတာမျိုးတော့အားနည်းနေသေးသလားလို့ကျွန်တော်ကတော့အဲ့ဒီလိုထင်တယ်။ဒါကအပေါ်ကလည်းကြားတယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့စစ်အစိုးရခီးကြီးတစ်လျှောက်လုံးမှာအောက်ခြေဒီစည်ရင်းစရာတွေကိုကန်ရတဲ့ဝန်ထမ်းတွေနဲ့စကားပြောကြည့်တဲ့အခါမှာအချက်လက်နဲ့ပတ်သက်လို့ရှိရင်နှစ်မျိုးရှိတယ်လို့ပြောတယ်။တစ်ခုကတော့သူတို့က ground data ပေါ့နော်။ရေးပြအချက်လက်နောက်တစ်ခုကတော့ GDP data ဆိုပြီးသူတို့ဒီလိုခွဲပြီးပြောပါတယ် GDP data ဆိုတာကတော့အစိုးရကသူလိုချင်တဲ့ GDP ဖြစ်အောင်လို့အောက်ကအချက်လက်တွေကိုပြင်ပေးရတာပါဒါကြောင့်မလို့တကယ်တရားဝင်မှတ်တမ်းတင်ရပြီဆိုတဲ့အခါတိုင်းမှာအဲ့ဒီ GDP data ဖြစ်အောင်လုပ်ထားတဲ့လူလုပ်တဲ့အချက်လက်တွေကိုပဲမှတ်တမ်းတင်ရပါတယ်မြေပြင်အချက်လက်တွေကိုမှတ်တမ်းမတင်ရပါဘူးဒါကလောကောင်ကြီးတရိတ်ဆန်ကောင်ကြီးမှတ်တမ်းတင်တဲ့ဝင်းမြေဌာနလိုကအစပြီးဌာနတိုင်းကအဲ့ဒီသဘောလုံးချရပါတယ်လုံးချတဲ့အခါမှာလဲဒီအချက်လက်တွေကိုအာပြုအားထားပြီးဘူဝါဒချမှတ်တယ်ဆိုတဲ့အလေးထားကလည်းမရှိပါဘူးအပေါ်ကလိုတဲ့အချိန်တည်းမှာအချက်လက်ကိုကောက်ပြီးတောင်းတဲ့သဘောမျိုးပါနောက်ပြီးတော့အချက်လက်တွေကိုတည်တည်ချာချာစုဆောင်ထိမ့်သိမ်းမှန်ကန်အောင်သာတို့ရမယ်စနစ်အဲ့ဒီအတွက်အထောက်အကူပြုတဲ့လုပ်ငန်းပောင်းဝန်းကျင်ဥပမာဆိုပါတော့အခုမဲစင်းမှာရက်ွက်ကြေးရွာပွေမှုတွေစရေးတွေကိုဒီကိုအားထားရတယ်ဆိုရင်အဲ့ဒီစရေးမှာသွားစီလာစီဘာရှင်မအစိုးရကထောက်ပံ့ထားတာရှိပါဘူးရွေးကောက်တင်မြောက်ပွဲအတွက်ကုန်ကျတဲ့ဘတ်ဂျက်ကြီးတစ်ခုလုံးကတကယ်ပြည်ပြည်မှာစရင်းကောက်ရတဲ့ထွေထွေအုပ်ချုပ်ရေးဌာနကတရားတစ်ချက်မှအပါပါဘူးစဉ်းစားတဲ့ခါမှလည်းစဉ်းစားရတယ်ကိုဘယ်လိုကောက်မလဲဒီကောက်ပွဲမှာဘယ်လိုထိမ့်သိမ့်မလဲဘယ်လိုစနစ်နဲ့သွားမလဲဆိုတော့စဉ်းစားပုံဖြီကောဒီကောက်ပွဲကောင်းချင်မှာရှိခဲ့ရလား
မြန်မာနိုင်ငံမှာရွေးကောက်ပွဲစလုပ်မယ်ဆိုတော့ဩစတြေးလျကူညီပေးမယ်မဲယုံနေပါညာအကုန်လုံးပေါ်လေရွေးကောက်ပွဲအစီအပြေဟုတ်တဲ့အကူညီပေးမယ်ဆိုပြီးတော့သူတို့ပြောခဲ့တာကြားခဲ့ရပါတယ်ပေးလဲပေးခဲ့တယ်ထင်ပါတယ်အဲ့ဒီအချိန်မှာနိုင်ငံတကာကျွမ်းကျင်သူတွေကဒီကိစ္စကိုထည့်ပြီးတော့သူတို့အကူညီမပေးခဲ့ရဘူးလားခင်ဗျအဲ့ဒါလေအချင်းရော
ကိုကျွန်တော်ရွေးကောက်ပွဲကော်မရှင်နဲ့တိတ်ပြီးတော့ထိတွေ့နေတဲ့အတွေ့အကြုံမလို့စိတ်တော့မသိဘူးဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့ဒီစရင်သွင်းတဲ့အခါမှာ software တွေထိခီသွင်းတဲ့အတွက်အကူအညီပေးခဲ့တာတွေရှိပါတယ် software ပိုင်းပေါ့နော်စရင်ကောက်ယူတဲ့ထိတော့နိုင်ငံတကာကအကူအညီပေးတာမျိုးရှိခဲ့တယ်လို့ကျွန်တော်တော့မကြားမိဘူးပေါ့နော်ရှိကောင်းရှိခဲ့မယ်ဒါပေမဲ့ကျွန်တော်တော့မသိမကြားမိဘူး အဲ့တော့ budget ဘိုင်းရဟောဒူဝါရဘိုင်းရဟောကျွန်တော်တို့ရဲ့အုတ်ချုပ်လောက်ကိုင်ပုံကတော်တော်ကြီးကိုနောက်ကျနေသလားပေါ့နော်ဒါလေးလည်းစဉ်းစားဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်
အဲ့တော့လဲခြင်းလေးတစ်ခုနဲ့ရွေးကောက်ပွဲတစ်ခုလေးကိုပဲမကြည့်ပဲနဲ့စည်ရစရားတွေနဲ့မူဝါဒချမှတ်ဆောင်ရွက်ပုံအဲ့ဒီမူဝါဒချမှတ်တဲ့အခါမှာမူဝါဒချမှတ်တာကနိုင်ငံရေးဆရာပုဂ္ဂိုလ်တွေကချမှတ်တယ်နိုင်ငံရေးဆရာတွေပုဂ္ဂိုလ်တွေကလည်းမူဝါဒကိုစဉ်းစားတဲ့အခါမှာအချက်နဲ့အခင်းချင်းတွေကိုချပြီးစဉ်းစားတဲ့အလေးအထားအဲ့ဒီလိုချက်လက်အခင်းချင်းတွေကိုဘျူရိုကရေစီကပြင်ဆင်ပေးရတဲ့အလေးအထားတော့ဘျူရိုကရေစီကိုနိုင်တာကိုအဲ့ဒီစနစ်တွေရှိရလားပေါ့
ဟုတ်ကဲ့
ဒါတွေကကျွန်တော်ကျန်တဲ့ဒီဆောက်အမယ်ကိစ္စတွေကိုကျွန်တော်ထင်တယ
်ဟာကျွန်တော်တို့မေးရမယ်ခင်အဲ့ဒီတင်ရိုစီမာပြီးဆိုရှယ်လစ်စီဝါရေးဘာညာလုပ်ခဲ့တာအဲ့ခေတ္တမှာတကယ်တမ်းကမ္ဘာနိုင်ငံတွေမှာကြည့်ရင်ဆိုရှယ်လစ်စီဝါရေးဆိုပလန်အီကော်နမီမားကတ်ကဘယ်လောက်လိုတယ်ဘယ်လောက်ထုတ်မယ်ဆိုတော့တွက်ချက်တာသူတို့ကက်ပီတယ်လစ်အီကော်နမီလို့ဒါဈေးကွက်နဲ့ဝယ်လို့အားနဲ့ဆိုတာသူကြည့်သွားတဲ့သဘောမဟုတ်ဘဲနဲ့အစိုးရကစီမံကိန်းချင်းချပြီးလုပ်ရတယ်လို့ဆိုပါတယ် on paper ကျွန်တော်ဖတ်ဖူးတာပေါ့လေဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးလုံအောင်မလုပ်ခဲ့လေသလားခင်ဗျာ
ဟိုမြန်မာနိုင်ငံမှာလုပ်ခဲ့တာကတော့လူထုကြုံတွေ့ရတဲ့ကြံစည်နာကိုဖြည့်ရှင်းစီမံခန့်ခွဲတာမဟုတ်ဘဲနဲ့အထက်လူကြီးကိုဝန်ထမ်းကစီမံခန့်ခွဲရတဲ့စနစ်ဖြစ်နေတယ်အခုလည်းအဲ့ဒီနေရာမှာရွေးကောက်တင်နောက်လိုက်တဲ့ခေါင်းဆောင်တွေတက်လာတယ်ဒါပေမဲ့အဲ့ဒီခေါင်းဆောင်တွေဘလို့ကြိုက်တယ်လဲသူ့အထားပါလဲအဲသူ့ကိုစီမံခန့်ခွဲဖို့အဓိကဝန်ထမ်းဘဝဆိုတာကဥတီရပါတယ်မဟုတ်လို့ရှိရင်ကျွန်တော်တို့ဝန်ထမ်းတွေပြောစကားကိုဦးကားပြီးပြောရလို့ရှိရင်ညဉ့်ညင်ခံရမှာကိုဝန်ထမ်းကြောက်ပါတယ်
ည
ဉ့်ညင်ဘာဖြစ်နိုင်တယ်လို့မြင်တဲ့အခါမှာနေတဲ့လူကလုပ်ငန်းအဆင်မပြေတာစသည်အပြောင်းရွှေ့တွေရာဒူးရက်ဆိုင်ခံရတာတွေဖြစ်အများကြီးဖြစ်နိုင်တာပေါ့ဆရာဆိုပြီးပြန်ဖြေကြပါတယ်အဲ့ဒီစနစ်ကြီးကိုပြောင်းဖို့လိုတယ်အဲဒါလည်းသဘာဝကျတယ်ကျွန်တော်တို့ပထမဦးဆုံးရွေးကောက်တင်နောက်ခံရတဲ့အစိုးရဒါတွေကိုပြောင်းလဲဖို့ဆိုတာထက်လက်ရှိရှိနေတဲ့စနစ်နဲ့အသားကျအောင်လက်ရှိဘလူးစနစ်တွေဖြစ်လာဆိုတာကိုသိအောင်အားထုတ်နေရတဲ့အချိန်ဖြစ်တွေ့ကြအောင်ဒါလည်းနားလည်နိုင်ပါတယ်ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှမဟုတ်ဘူးအခုအာဏာမရခဲ့တဲ့တခြားပါတီတွေတက်လာရင်လည်းနောက်ငါးနှစ်မှဒီလိုပဲသူကနားလည်အောင်ကြိုးစားရအောင်ပါ
ကျွန်တော်ပြပြမြင်နေရတော့တက်မတော်တပိုင်းရှစ်တပိုင်းအစိုးရထွက်သွားတဲ့အခါမှာဌာနဆိုင်ရာတွေမှာအတွင်းဝန် permanent post တွေတမနောကအရာရှိဆုံးတွေကိုခန့်ထားခဲ့တယ်ဆိုရက်ကိစ္စလည်းအများကြီးကြားပါတယ်ဆိုတော့ဒီကိစ္စကတော့ဘလောက်အရေးကြီးနေသလဲဒီလိုတိကျမှန်ကန်တဲ့စည်းစရာနဲ့စောစောကဆရာပြောသလိုအထက်ကြိုက်လူပေးရတဲ့ upward management ကိုအလေးနဲ့ထားနေရတဲ့အဖြစ်မျိုးပဲဆက်လက်ရှိနေတာဟာဒီအတွင်းဝန်တွေခန့်ထားရတဲ့ကိစ္စနဲ့တော့ပတ်သက်မနေဘူးလားဆရာ
တမနောအငိမ့်စားအရာရှိကြီးတွေပေါ့နော်တမိုးရှိတယ်တမိုးမရှိတာမဟုတ်ဘူးဘာကြောင့်လဲဘာကိုလုပ်မယ်ဆိုတဲ့အထူးတာဝန်ထိပြီးပြင်းပြင်းကျင်ကျွန်တော်တို့ကပြောနိုင်ရင်ပြနိုင်လို့ရှိရင်သူတို့ဒီဖြစ်အောင်တဲ့ဖော်နိုင်တဲ့အယူတွေရှိဒါပေမဲ့အထူးတာဝန်ဆိုတာဘလို့အဖြစ်မျိုးလဲကြီးလူကြုံရတာအဖြစ်ရှင်ဘလို့နီးလန်းနေရှိလဲဆိုရှားပေးဖော်ထုတ်တဲ့နေရာမှာတော့လေ့ကျင့်ပေးတာသူတို့လည်းမရှိဘူးအရက်ပဲပညာရေးမှလည်းအင်မတန်အားနည်
းဆိုတော့ဆရာမျိုးလင်းပါသလားဘလောက်လောက်ကြာမယ်ထင်ပါလဲ1 minute
အခုလောလောဆယ်မှာဖြစ်တဲ့အုပ်ချုပ်ရေးပြုပြင်ကြောင်းလည်းမူအောင်မှာတော့ဘူဝါဒ unit ဆိုတာရှိတယ်။ဘူဝါဒဆိုတာကအချက်လက်တွေပေါ်မှာအခြေပြုပြီးတော့ချရတာဖြစ်တယ်။အကုန်လုံးကမိမိသက်ဆိုင်ရာအချက်လက်တွေကိုဘူဝါဒအထောက်အပံ့ပြုအောင်တည်ထချာစုဆောင်တဲ့စနစ်ကြီးကိုဖော်ဆောင်နိုင်မယ်ဆိုရင်တော့ရှင်းနိုင်နိုင်မယ်လို့ထင်တယ်
။လာမယ့်၅နှစ်မှာလား
။ခုတည်းကစလို့ရှိရင်ဒီတန်းမှာစလုပ်တယ်လို့ဒိတ်တယ်ရတာပေါ့။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ voa မြန်မာပိုင်းစာမျက်နှာဖြစ်တဲ့ voa bammi's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ
်ရှင်။ဒီနေ့ကလေးတွေအိမ်ထဲမှာအနေများလာတဲ့အခါကိုလက်လှုပ်ရှားမှုတွေနေပါလာပြီးမိုဘိုင်းဖုန်းနဲ့တက်ဘလက်အသုံးပြုမှုတွေများပြားလာတာကိုတွေ့ရပါတယ်။screen time တွေများလာပြီးကိုလက်လှုပ်ရှားမှုတွေနေပါလာတဲ့အခါယနေ့ကလေးတွေရဲ့စိတ်ရှင်လန်းမှုနဲ့ဉာဏ်ရည်တိုးတက်ရေးကိုထိခိုက်လာနိုင်တာကြောင့်ယနေ့ပြည်ဝတွေအနေနဲ့မိမိတို့ရဲ့ယနေ့ငယ်လေးတွေကိုကိုလက်လှုပ်ရှားမှုရရှိအောင်ကူဆိုင်လှုပ်ဆောင်ပေးတဲ့လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးရင်းမြင့်ကျော်ကအခုလိုပြောပါတယ
်အဲ့ဒါကအရေးကြီးပါတယ်နော်ကစားပြည်ကကိုလက်လှုပ်ရှားမှုရှိတာဒီကိုယ်ကာယကျန်းမာရေးရောစိတ်ရှင်လန်းတဲ့ကြွရေးရောဉာဏ်ရည်တိုးတက်ရေးရောအားလုံးတို့အကျိုးရှိပါ
Smartphone တွေပါဝင် screen ပါတဲ့ပစ္စည်းတွေကိုပေးသုံးသင့်မသုံးသင့်ဆိုတာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်ရည်ချမှာသဘောထားမျိုးကွဲလွဲနေကြတာပါရင်းနှီးကလေးတွေကိုအသက်ပနနှစ်မှာ smartphone စပြီးပေးသုံးသင့်တယ်ဆိုတာကိုလည်းတိတိကျကျသိကျင်နေကြတာဖြစ်ပါတယ် smartphone ပါဝင် screen ပါတဲ့ပစ္စည်းတွေကိုရင်းနှီးကလေးတွေအသက်2နှစ်မပြည့်ခင်မှာလုံးဝပေးမသုံးသင့်ပဲအသက်2နှစ်ပြည့်ပြီလေဆိုရင်တော့မှအကန့်အသတ်နဲ့သာပေးသုံးသင့်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ကလေးအသက်2နှစ်အောက်မှာscreen time တွေအားလုံးကိုကျွန်တော်တို့ကန့်တတ်ပါတယ်အဲ့တော့ဖြစ်နိုင်ရင်တော့နှစ်နှစ်အောက်မှာเนาะဒီ smartphone မှာမကောက်ဘူး game တွေเนาะတခြားဒီ screen ပါတဲ့เนาะပစ္စည်းတွေကသူတို့ပေးမတုံတက်ပါနှစ်နှစ်အထက်မှာတော့တိုင်းတာတစ်ခုအထိကျွန်တော်တို့ပေးတက်ပါတယ
်ဆော်ကစားတာဟာရင်းနှီးငယ်လေးတွေရဲ့ကုက္ကရာကျမ်းမာရင်းနဲ့အုံနောက်ဖုံမျိုးကြီးကိုပါအကျိုးရှိစေတယ်လို့ပညာရှင်တွေကသုံးသပ်ကြတာပါဒီနေ့ကလေးတွေရဲ့အချိန်အားလုံးကိုပညာတင်ညာမှုတစ်မျိုးနဲ့အတွက်မကုံဆုံးစေပဲဆော့ကစားမှုအတွက်ကိုလည်းအချိန်ပေးတင်တယ်လို့ဗမောက်ခဒေါက်တာဦးကျော်လင်းကပြောပါတယ
်တန်စီလုံပေးပေါ့နော်လုံးဝထိန်းချုပ်ထားတာမကောင်းတယ်လို့တနေ့လုံးကစားရင်တော့လည်းမကောင်းဘူးပေါ့လေနော်နောက်ကစားတဲ့နေရာမှာလည်းအနေရရှိရင်တော့မကောင်းဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ကတော့ကလေးငယ်တွေကိုကစားခွင့်တွေမှာနော်ဒီအထူးသဖြင့်အနေရကင်းတဲ့ကစားခွင့်တွေမှာတတ်မှတ်တဲ့အချိန်အတိုင်းအတာတွေကတော့ပေးပြီးကစားတင်ပါတယ်နော်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေဟာကျောင်းတွေစာတွေကျူရှင်တွေနဲ့ပဲအချိန်ကုန်နေမဲ့အစားကစားဖို့အချိန်အတိုင်းအတာတစ်ခုအထိပေးဖို့ပေးရပါမယ
်ရင်းနှီးကလေးတွေညာရီထက်မြတ်စီဖို့အတွက်ညာကောင်းစီတဲ့အစားတောင်းတဲ့စီဝါတွေကိုတိုက်ချွေးကြတာဟာလည်းအလေးချင်တစ်ခုလို့ဖြစ်နေတာပါ။ညာကောင်းစီတဲ့အစားတောင်းတဲ့စီဝါတွေကိုတိုက်ချွေးရဟာရင်းနှီးကလေးတွေကိုအမှန်တကယ်ညာရီထက်မြက်စီနိုင်ပါသလားလို့မေးကြည့်တဲ့အခါကလေးတစ်ခုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ။
ကျွန်တော်တို့အနေနဲ့တော့ညာရီထက်အောင်ဆိုပြီးတေးကြတာတခုကတော့ညာရီထက်တဲ့စီတော့မရှိဘူးဗျ။ဒါတော့တေးကြတယ်နော်။ညာကောင်းစီမရှိဘူး။အစာအာဟာရမှာလေဒီအာဟာရကညာရီအတွက်ပိုကောင်းတယ်ဆိုတာတော့လေပြောလို့မရဘူးပေါ့ဒါပေမဲ့ကလေးတွေအတွက်လိုအပ်တဲ့ဒီကျွန်တော်တို့နော်ကာဘိုဟိုက်ဒရိတ်ဓာတ်ပရိုတင်းဓာတ်နော်နောက်စီဓာတ်နောက်အသီးအနှံတွေနော်နောက်ပရိုတင်းတွေဗီတာမင်တွေပေါ့နော်ဆိုတော့ဒါတွေကိုပုံမှန်မျှမျှတတစားမယ်ဆိုရင်ဒါအာဟာရဘိုင်းကနေပြီးတော့ကလေးကျောင်းရဲ့ညာရီကိုအထောက်အကူပြုမှာပါဒါပေမဲ့မိဘတွေသိဖို့ကကလေးကျောင်းရဲ့ညာရီကိုထောက်ကူပြုနေတဲ့ဒီနေ့ပြောရင်ညာရီကိုထိန်းချုပ်ထားတဲ့တခြားအကြောင်းရင်းတွေလည်းအများကြီးရှိပါတယ်ခင်ဗ
ျဆရာအာဟာရရွေးချယ်ကြုံရလိုက်လို့ရင်သွေးရည်ညာရီထက်သွားတယ်ဆိုတဲ့ကိစ္စကိုယုံကြည်မရှိပါဘူးန
ော်ပမာပြီမှာကလေးဥနှုတ်အောင်ကျော်ယောဂါတွေအများစုဖြစ်ရတဲ့အကြောင်းရင်း၃ခုကိုကာကွယ်ပေးနိုင်မယ်ဆိုရင်ဒါကလေးဥနှုတ်အောင်ကျော်ယောဂါတွေအတွက်အများကြီးကောင်းပါတယ်နံပါတ်၁ကပါလဲဆိုလို့ရှိရင်ဒီကလေးမွေးတဲ့အချိန်မှာကလေးတွေကိုနော်ဒီတက်ကြွနေတဲ့သူတွေနဲ့အစိုးအစိမ်းကနေမှမမွေးပဲနဲ့အိမ်နေမှာပဲမတက်ကြွနားမလည်တဲ့သူတွေနဲ့မွေးနေတာမျိုးတွေဟာဒါတော်တော်လေးကလေးဥနှောက်အောင်ကျော်ကိုထိခိုက်တဲ့အပိုင်းတွေဖြစ်ပါတယ်ဒါတစ်ခုသတိထားသင့်ပါတယ်နံပါတ်2ကတော့ပိုးမွှားတွေဟာကလေးတွေရဲ့ဥနှောက်ကိုထိခိုက်ပါတယ်ဒါကြောင့်ကလေးတွေဟာနိုင်ငံတော်အစိုးရကအလကားပေးတဲ့ဆေးတွေကိုတကယ့်ကိုတန်ဖိုးရှိရှိတန်ဖိုးထားပြီးတော့ကာကွယ်ဆေးတွေထိုးနိုင်သင့်ပါတယ်နောက်ဆုံးနံပါတ်3ချက်ကတော့အထူးသဖြင့်ကျွန်တော်ရှေ့မှာပြောသွားသလိုအသက်2နှစ်အောက်ကလေးတွေပေါ့နော်ဆိုတော့အဲ့အသက်နှစ်နှစ်အောက်ကလေးတွေမှာမိဘတွေကကလေးတွေအတွက်အများကြီးချိန်ပေးတင်ပါတယ်သူတို့ရဲ့အာဟာရသူတို့ရဲ့ပြုစုပျိုးထောင်တဲ့အပိုင်းလေးတွေဒါလေးတွေကိုကောင်းကောင်းကူဆိုင်ပေးမယ်ဆိုရင်ဒီ၃ချက်ဟာကလေးတွေရဲ့အုံနောက်အောင်ကျော်ပိုင်းကိုအများကြီးကာကွယ်ပေးနိုင်မှာဖြစ်ပါတယ
်ကျမတန်ဆန်းပြီးညာရီထက်မြက်တဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက် screen time တွေကိုလျှော့ချပြီးကိုယ့်လက်လှုပ်ရှားမှုရရှိအောင်လှူဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆန်းပါ
ဒီလိုအင်မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြန်မာမှာ Byte Dance ဆိုတဲ့မိခင်ကုမ္ပဏီပိုင်းရဲ့ TikTok လူမှုကွန်ရက်ကို American က Microsoft ကုမ္ပဏီကြီးကဝယ်ယူဖို့ညှိနှိုင်းဆွေးနွေးနေပါတယ်။ Microsoft မှာမဟုတ်ဘဲ Bay American Company ပဲဖြစ်ဖြစ် TikTok Company နဲ့အရန်ဝယ် September 15ရက်နေ့မှာမှမဖြစ်ရင် American ပြည်တော်စုထဲမှာ TikTok ကိုပိတ်မယ်လို့သမ္မတ Donald Trump ကပြောထားပါတယ် ByteDance Vegan Company ကတရုတ်နိုင်ငံကဖြစ်နေတာကြောင့်လုံခြုံရေးအတွက်စိတ်မချရဘူးဆိုပြီး American အစိုးရကဒီဇိုင်းမှတ်မှတ်ပြောနေတာပါ TikTok ကတော့သူတို့ဌာနချုပ်ကိုအမေရိကန်မှာအခြေစိုက်ထားသလိုအသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံရေးကိုစိတ်ချရအောင်လို့အသေးအချာလုပ်ထားပါတယ်လို့ပြောပါတယ်။အခုအချိန်ထိ TikTok သုံးစွဲမှုတားမြစ်ထားတဲ့နိုင်ငံကအိန္ဒိယနိုင်ငံတစ်ခုပဲရှိပါသေးတယ်။ဒါပေမဲ့ TikTok သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေလုံခြုံမှုရှိရလားဆိုတာစုံစမ်းမှုတွေကို Australia, EU, ဥရောပသမဂ္ဂအပြင်တချို့နိုင်ငံတွေကလည်းလုပ်နေကြပါတယ်။အမေရိကန်မှာအခြေစိုက်တဲ့ TikTok ကိုသမ္မတ Trump ကပိတ်လိုက်ရင်ရုံးချုပ်ကိုဗြိတိန်နိုင်ငံရွှေ့မယ်ဆိုတဲ့သတင်းတွေထွက်လာတော့ဒါကိုဗြိတိန်လွှတ်တော်အမတ်တချို့ကကန့်ကွက်ပါတယ်။အခုလိုမျိုးလုံခြုံရေးဆိုင်ရာမေးခွန်းထုတ်စရာတွေရှိနေပေမဲ့ TikTok app ကိုကမ္ဘာတစ်ဝှမ်း download လုပ်ကြတဲ့အချိန်ကြီးကတန်း2000ကျော်ရှိပါတယ်။ကိုယ့်ရဲ့ mobile phone နဲ့ရိုက်ထားတဲ့ video တွေကို15စက္ကန့်စာတီးဖြတ်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ဟာဆယ်ကျော်တက်တွေကနေကမ္ဘာကျော်လူသိများတဲ့အကျော်မော်တွေအထိတုံးကြတဲ့လူမှုကွန်ရက်တစ်ခုဖြစ်ပါတယ်။ကိုယ်လက်ကင်ဖုန်းထဲမှာတွင်ထားတဲ့ TikTok app ထဲမှာကိုဗီဒီယိုရိုက်နိုင်တီးဖြတ်နိုင်ဗီဒီယိုတွေကိုအမြင်ရသပြောင်းစေတဲ့ effect မျိုးစုံထည့်နိုင်ကြက်ရနောက်ခံဂီတမျိုးစုံထည့်နိုင်ပါတယ်ဒါရင်မကကဘာကျော်အဆိုတော်တွေနဲ့တွဲပြီး online ပေါ်မှာအတူတွဲသချင်းဆိုလို့လည်းရပါသေးတယ်ဒါကြောင့် Jennifer Lopez လို့နာမည်ကြီးအဆိုတော်တွေကစလို့ Kardashian ညီမတွေလို့ reality ရုပ်သံ series ကြောင့်လူသိများသူတွေအလဲဘသူမှမသိကြတဲ့အညာတရတွေအစုံ TikTok ကိုတုံးနေကြတာပါမြန်မာနိုင်ငံမှာလည်းနာမည်ကြီးအမှုပညာရှင်တွေအပါအဝင် TikTok တုံးကြသူတော်တော်များများရှိပါတယ်။သူများတွေဖန်တီးထားတာကိုအားကြပြီးကိုယ်တိုင်ဖန်တီးခြင်းစိတ်ဖြစ်လာအောင်နဲ့လူတွေကိုပျော်ရွှင်ကြစေဖို့ TikTok ကိုဖန်တီးထားတာဖြစ်တယ်လို့ TikTok ကုမ္ပဏီကပြောထားပါတယ်။ဒါတော့တကယ်ပဲကိုယ်ပိုင်ဖန်တီးခြင်းစိတ်ဖြစ်အောင် TikTok ကတွန်းအားပေးပါသလား။ Northern ရဲ့ Vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့ Northern ရဲ့အမြင်ကိုနားထောင်ကြည့်ရအောင်ပါ။
ဒါဆိုရင်ဆိုရင် TikTok ကိုတုံးတဲ့အခါမှာဆိုရင်ဟိုတက်ပုံရိုက်တဲ့ပညာတို့ video editing လုပ်တဲ့ဟိုပညာတို့ကို15စက္ကန့်စက္ကန့်30တမနစ်ကြာမှသင်လို့ရပါတယ်။ဘာလို့လဲဆိုတော့သူတို့ကဟိုအရင်တော့အမျိုးဟို video stream နဲ့မသင်တော့ပဲလေဒီ tutorial လေးတစ်ခုလိုပေါ့နော်။သူတို့15စက္ကန့်30နဲ့တမနစ်ကြာမှသူတို့ကဟိုပြတယ်အဲ့ကြားထဲမှာသူတို့ video တိတ်ဟို iPhone နဲ့ဘယ်လိုရိုက်လဲဥပမာပေါ့နော်ပြီးတော့ Samsung နဲ့ဘယ်လိုရိုက်လဲဆိုတော့သူကအထီးတို့ဒီခဏလေးသင်ပြသွားတယ်အဲ့လားပြင်းသူ dance ပေါ့နော်အကအရင်နဲ့ပတ်သက်ပြီးတော့လဲသူတို့ကဒီ15စက္ကန့်စက္ကန့်30အဲ့အတွင်းမှာသူတို့ကဟိုဘယ်လိုကားရမလဲဆိုတော့သင်ပြသွားတဲ့အတွက်ကြောင့်မို့လူတွေကလူတွေကူကူနဲ့ live လုပ်လာနိုင်တယ်ပေါ့နော်တခြားထဲမှာပဲဒီ influencer တွေလုပ်တဲ့ tutorial တွေကိုတခြားဒီတာမန်လူတွေကောပေါ့နော်အဲဟို celebrity မဟုတ်တဲ့ influencer မဟုတ်တဲ့လူရော live လုပ်လာနိုင်ရဲ့အတွက်ကြောင့်မို့ဒီ TikTok ကပေါ့နော်ဟိုအပန်းဖြေုံတွေမကဘူးကိုကိုတိုင်းဖန်တီးလို့ရလာတဲ့ application ပေါ့နော် software phone app လေးတစ်ခုဖြစ်လာရဲ့လို့သတင်းဖြစ်ပါတယ
်ခုနကတော့ဟိုသတင်းပြောသလိုပဲပေါ့နော်တော်တော်များများက TikTok ကိုဟိုစာ YouTube နဲ့နှိုင်းယှဉ်ပြီးပြောကြတယ်ဘာလို့ဆိုတော့ YouTube ကလည်းအခုလိုမျိုးပဲ video တွေတင်နိုင်တယ်ဒါပေမဲ့ YouTube ကတော့15စက္ကန့်ထက်ကိုရှည်တဲ့ video တွေတင်လို့ရတာပေါ့လေဆိုတော့သူတို့ပြောတာတော့ဒီလိုမျိုးကိုယ်ဖန်တီးတဲ့ video တခုကို YouTube ပေါ်မှာတင်လို့ရှင်ရတဲ့တုံ့ပြန်မှုပေါ့နော် like တို့အဲ့လိုမျိုးတုံ့ပြန်မှုနဲ့ဒီ TikTok ပေါ်မှာ15စက္ကန့်စာပဲတင်လို့ရတဲ့ဒီတုံ့ပြန်မှုကအများကြီးတိတိတတ်တာကွာတယ် TikTok ပေါ်မှာကအများကြီးကိုပို့ပြီးတော့ရတယ်လို့သူတို့ကပြောတယ်အဲ့ဒါကြောင့်လဲ TikTok ကိုပို့ပြီးတုံးပြစ်တာဆိုပြီးတော်တော်များများပြောရပေါ့လေဆိုတော့အဲ့တော့တစင်းအနေနဲ့ရောကိုဖန်တီးတာတွေရောအဲ့လိုမျိုး TikTok ပေါ်မှာဟို like လုပ်တဲ့လူတို့ follower တွေကပို့များများရတယ်လို့ပြောလို့ရလားရှင
်တစင်းကတော့ဒီ TikTok မှာပို့ပြီးတော့ audience တွေပို့ရလွယ်တယ်လို့ပြောချင်ပါတယ် YouTube မှာပေါ့နော်ဟို तू က10မိနစ်ကနေဟိုမိနစ်ပေါင်းများဆိုတာကြည့်လို့ရပြီမဲ့ဒီเออ TikTok ကပေါ့เนาะအယုံအများကြီးအကြာကြီးရှုဆိုင်ဆံမလို့ပဲねဒီ second byte အတွင်းကို content ကိုဖန်တီးရတဲ့သူတွေကတိတိလေးလေးနဲ့ပေါ်ပြရတဲ့အတွက်ကြောင့်မို့ဟိုအယုံဆိုင်ဆံလည်းမလို့တဲ့အတွက်ကြောင့်မို့လူတွေကပို့ပြီးတော့ဒီ platform ပေါ့เนาะပို့ရောက်လာတယ်အဲအဲ့လားပြင်ပေါ့เนาะဒီ TikTok မှာလည်းဒီ YouTube global business ပေါ့เนาะ influencer တွေကိုဒီအခကြေးငွေပေးရပေါ့เนาะအစီအစဉ်ရှိတဲ့စီးပွားရေးရည်ရွယ်အချိန်အရာပေါ့เนาะအကောင်လုံးက TikTok ပေါ်ကိုလည်းရောက်လာတယ်တချို့ကလေးကြတော့လေလူတွေအာရုံစိုက်တာပေါ့နော်များတဲ့နေရာတစ်ခုဖြစ်တဲ့အတွက်ကြောင့်မို့ကိုယ့်ရဲ့အမှုပညာလမ်းကြောင်းကိုစာဖောက်တင်တဲ့အခါမှာဆိုရင်ဒီငွေကုန်ကြေးစာတက်တာပြီးတော့လူပညာရဲ့ဒီ TikTok ကိုရွေးချယ်လာတာပေါ့နော် အမပြောသလိုပဲပေါ့လူတွေကဒီ TikTok ကိုရွေးချယ်လာတဲ့အကြောင်းရင်းမှာမှဒီပရိသတ်တွေလွယ်လွယ်ကူကူရရှိတယ်ဆိုတဲ့အကြောင်းရင်းကြောင့်အသုံးပြုကြတာများတယ်လို့သိချင်ဖြစ်ပါတယ်
။နောက်တစ်ဆင့်အနေနဲ့ပေါ့နော်။ဘာကြောင့် TikTok ကိုတုံးတယ်လဲဆိုရင်ရောဘယ်လိုမျိုးဖြေချင်ပါလဲရှင
့်။ဟုတ်ကဲ့။ဒီဆင့်ကဒီ TikTok ကိုစစချင်းကပေါ့နော်။တချင်တစ်ပုတ်လာတော့ဒါကိုပါဇက်လေးလိုက်လုပ်ယူလောက်ပဲအသုံးပြုတဲ့ application တစ်ခုလို့ဒီဆင့်ကထင်ခဲ့တယ်ပေါ့နော်။ဒါပေမဲ့ TikTok ကအဲ့ဒါချက်ကိုပူတယ်။အဓိကအပြင်ဒီဆင့်တို့တင်ယူခြင်းနဲ့အကြောင်းအရာကို second ဘိုင်းအတွင်းမှာအလျင်အမြန်နဲ့ငွေကုန်ကြီးကြာတတာစွာနဲ့အဲတင်ယူနိုင်တဲ့အတွက်ကြောင့်မို့တစင်ကဒီ TikTok ကိုအသုံးပြုရခြင်းဖြစ်တယ်ပြီးတော့ဒီ TikTok application ကိုသုံးတဲ့အခါမှာဆိုရင်လည်းဒီ internet data ကတိတ်ပြီးတော့မကုန်ဘူးအရန်ကိုဟို YouTube ကြည့်တာအထက်ပေါ်တော့လိုအပ်တဲ့ဟို data ပမာဏအရန်နဲ့အတွက်ကြောင့်မို့ line မကောင်းတဲ့နေရာမှာ line မကောင်းတဲ့အချိန်မှာလည်းကြည့်လို့ရတဲ့အတွက်ကြောင့်မို့ကိုပညာရဲ့တစ်ခုကိုတင်ကြားဖို့အတွက်ပေါ့နော်အကောင်ဆုံး platform တစ်ခုလို့ထင်ရတဲ့ကြောင့်မို့ဒီစင်သုံးတာဖြစ်ပါတယ်
။ဒီ TikTok ကိုသုံးလို့ကိုယ့်ရဲ့ဒီကိုယ့်ရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့ရောစိတ်မပူဘူးလားရှင့
်။ဆိုတော့ဒီစင်ကဒီ TikTok ကို Facebook ကနေတစင်ဖွင့်ထားတဲ့အတွက်ကြောင့်မို့ပေါ့နော်။ဒီ Facebook မှာဒီစင်ဟိုဝင်ရလို့တဲ့အတင်းအချက်လက်တွေဒါပေါ့နော်။ဒီစင်ထည့်ရတဲ့အတွက်ကြောင့်မို့ဒီ TikTok မှာမတော်တဆပောက်ကြားပါခဲ့သူရှိတော့ဒီစင်အတွက် sensitive မဖြစ်ဘူးလို့ဒီစင်ကထင်ပါတယ်။
နော်တဇင်ရဲ့ vlog အစီအစဉ်တွေကိုရိုက်ကူးဖန်တီးနေတဲ့နော်တဇင်ဖြစ်ပါတယ်။ TikTok app ထဲကိုဝင်ကြည့်လိုက်ပြီးဆိုရင်တကယ်အမှုပညာရှင်တွေကျွမ်းကျင်သူတွေဖန်တီးထားတဲ့ဗီဒီယိုတွေကနေအရင်မြတ်ဖန်ပြားလို့ပြောလို့ရနိုင်တဲ့ဗီဒီယိုမျိုးတွေကိုတနေ့ကုန်ထိုင်ကြည့်တာတော့မကုန်နိုင်ပါဘူး။ဘယ်လိုပဲဖြစ်ဖြစ် TikTok ဟာကိုယ့်ရဲ့ဖန်တီးမှုတွေကို online ပေါ်မှာဆင်တင်ပြနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့တော်တော်များများကလက်ခံထားကြပါတယ်ရှင်။ကျွန်မဆုမြတ်ပါပါ
video season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view တွေကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bammis news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရစေ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID အနေနဲ့ဆာဟာရာသဲကန္တရာတောင်ပိုင်းအာဖရိကနိုင်ငံတွေမှာကြုံတွေ့နေရတဲ့ကိုဗစ်ကရောဂါတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအတွက်အမေရိကန်ဒေါ်လာပန်း350ကျော်ကူညီပံ့ပိုးပေးဖို့ဇွန်လအစောပိုင်းမှာအခိုင်အမာဆုံးဖြတ်ခဲ့ပါတယ်။အခုလိုရမငွေထောက်ပံ့ပေးခြင်းချင်းအမေရိကန်နိုင်ငံရဲ့လူအသက်တွေကယ်တင်ရေးလုပ်ငန်းနဲ့မိဖက်နိုင်ငံတွေရဲ့ကိုဗစ် -19 တုံ့ပြန်မှုလုပ်ငန်းတွေအတွက်ဆက်လက်အထောက်အကူဖြစ်စေမှာတေချာတယ်လို့ဒီ USAID အဖွဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူးခရစ်မယ်လိုနီကဆိုပါတယ်။ဒါပေမဲ့ဒီအာဖရိကမှာစိတ်ပူစရာတွေလည်းအများအပြားပိုရှိနေပါသေးတယ်။ယာယီလက်ထောက်အချုပ်ရေးမှူးမလုံနီကပဲတခြားကိစ္စတွေထက်သူ့ကိုညာတိုင်းအိမ်မရအောင်ဖိစီးနေတာကတော့ဒီကိုဗစ်နဲ့ဆက်နွယ်ပြီးအာဖရိကမှာဒုတိယနဲ့တတိယထပ်ဆင့်တရားမှုတွေဖြစ်လာမယ်အရေးပါပဲလို့အခုလိုဆက်ပြောပါတယ
်။ What I mean by that are the economic issues, right? So we're spending
ကျွန်တော်အခုလိုပြောရတာကစီးပွားရေးပြဿနာတွေဖြစ်လာမယ်လေ။ဟုတ်တယ်မလား။ဒါကြောင့်ကျွန်တော်တို့အနေနဲ့အခုအချိန်တွေအများကြီးတုံးပြီးစားနပ်ရိက္ခာဖူလုံမှုလိုကိစ္စမျိုးစဉ်းစားနေရတယ်ကြသိတယ်မလား USAID အဖွဲ့အနေနဲ့အခုလိုခြေလက်ကဏ္ဍမျိုးမှာအစဉ်လာရလုပ်ပေးလာခဲ့တယ်လေဒါပေမဲ့
ဒီကိစ္စကမြို့ပြကြေတနာပူပူဖြစ်လာနေပါတယ်။ဒါကြောင့်အခုကိုဗစ်ကာလလူပေါင်းများစွာလော့ဒ်ဒေါင်းချသွားလာပိတ်ဆို့ခံထားတဲ့အချိန်မှာကျေးလက်ဈေးကွက်ကနေဒီမြို့ပြဈေးကွက်ကိုပို့တဲ့ထုတ်လုပ်ဖြန့်ချိန်မှုကွင်းဆက်တွေတည်ကြစေဖို့နဲ့လူတွေလက်ထဲငွေထည့်ပေးရမျိုးအလုပ်ဖြစ်ဖို့ဘယ်လိုလုပ်ပြရမလဲဆိုတာအကြီးအကျယ်ကိုစဉ်းစားနေရပါတယ်။ဒီပြဿနာကကျွန်တော်တို့အတွက်တကယ်ကိုအဓိကကျတဲ့ကိစ္စရဲ့ဖြစ်လာနေတယ်လို့ပြောသွားတာပါ။ဒါပေမဲ့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြီးအာဖရိကဒလွာလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကတစ်ခုကတော့တိုင်းပြည်အပေါ်အကျိုးဖြစ်စေတာအကျိုးရုပ်စေတာတွေပေါ်အလေးနဲ့ထားတာအားရတဲ့နိုင်ငံတွေရဲ့အကျိုးဆက်တွေဖြစ်ပြီးအခုကိုဗစ်ရောဂါကိုအသုံးချကာအာဖရိကတိုက်ဒလွာမှာအာဏာရှင်စနစ်ချဲ့တင်ဖို့လုပ်နေတာတွေလည်းရှိလာနေတယ်လို့ဆိုပါတယ်။
So, for example, there's been over 20,000 Zimbabweans who have.
ဒါကြောင့်ဥပမာဆိုရင် Zimbabwe နိုင်ငံသား2000ကျော် COVID lockdown ချတဲ့စီကံတွေမလိုက်နိုင်ဘူးဆိုပြီးဖမ်းဆီးထားပါတယ်။အဲဒီမှာလူခွင့်ချိုးဖောက်မှုဆက်ဆွဲချက်တွေအများများကိုဖြစ်နေပါတယ်။ဒါကြောင့်အခုလိုစိန်ခေါ်မှုမျိုးကြုံလာချိန်မှာ Civil Society အရက်ဘက်ဖွဲ့စည်းတဲ့နယ်ပူးပေါင်းပြီးဘလူကဏ္ဍကနေထိအောင်ကူညီပေးတဲ့နယ်ဆိုတာကိုအသေးချာစဉ်းစားဖို့လိုလာပါတယ်လို့ပြောသွားတာပါ။ဒီရည်လက်ထောက်အချုပ်ရေးမှုမလွန်နေကပဲတစ်ချိန်တည်းမှာသတင်းမှားဖြန့်စီပြန့်နှံ့မှုကလည်းဒုနယ်ဒေးကိုရှိနေတယ်လို့ဆိုပါတယ်။သူကပဲ
So we actually just spent a grant in several countries in the Sahel.
တကယ်တော့ဒီဆာဟာရာသဲကန္နာရာတောင်ပိုင်းအာဖရိကနိုင်ငံအတော်များများနဲ့အနောက်အာဖရိကကတခြားဒေသတွေမှာရေဒီယိုဌာနတွေနဲ့အရက်ပတ်လူဖွဲ့စည်းတွေနဲ့တွဲပြီးဒီသတင်းမှားတွေတိုက်ဖြတ်ဖို့တခုတည်းအတွက်ငွေကြေးထောက်ပံ့ပေးထားပါတယ်။ဒီကဆိုးကြီးကိုဘလို့ရင်ဆိုင်သွားမယ်ဆိုတာသတင်းမှန်တွေထွက်နိုင်ဖို့အသေးချောင်းလုပ်ပေးရတာပါလို့သူကပြောသွားတာပါ။ဒါအပြင်ယာယီလက်ထောက်အုပ်ချုပ်ရေးမှူးမယ်လနီကဆက်ပြီးဒီလုပ်ငန်းမှာသူ့အနေနဲ့ယုံကြည်မှုတော့အပြည့်အဝရှိထားတယ်။ရုံးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမိဘအာဖရိကနိုင်ငံတွေနဲ့ရှိလာတဲ့ဆက်ဆံရေးနဲ့ပုံအတွေ့အကြုံတွေကြောင့်ဒီနေ့လက်တလော COVID-19 ကပ်ဆိုက်မှုကိုရောရေရှည်ပူချေပြန့်တဲ့ဖွံ့ဖြိုးရေးကိစ္စတွေအတွက်ပါရင်ဆိုင်ကျော်လွှားသွားနိုင်မှာပါလို့ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျန်းမာရေးဝန်ဆောင်မှုကောင်းကောင်းမရတဲ့အတွက်ကပ်ဖြား TB အဆုတ်နာနဲ့ HIV AIDS ရောဂါနဲ့တေဆုံးသူအရေအတွက်တဟုန်တို့မြင့်တက်စားနိုင်တဲ့အခြေအနေရှိနေတယ်လို့ရှေးပညာရှင်တွေကသတိပေးပါတယ်COVID-19 ကြောင့်အသွာလာပိတ်ထားတာနဲ့ဒီရောဂါကူးစက်ခံရမှာကိုကြောက်ပြီးဆေးရုံတွေမသွားရတာကြောင့် TB ပိုးရှိမရှိစမ်းသပ်ဆစ်ဆဲသူအရေးအတွက်ရော့လာတဲ့အပြင်ဆေးလာထုတ်တဲ့လူငါအရေးအတွက်လည်းရော့လာတာတွေ့ရတယ်လို့တောင်အာဖရိကကူးစက်ရောဂါပညာရှင်ကပြောပါတယ်တရုတ်ရဲ့စီးပွားရေးအင်အားဟာဆေးကာလဆိုဗီယက်ယူနီယံထက်ကိုကမ္ဘာကိုတချို့သောနည်းလမ်းမျိုးတွေနဲ့ချင်းချောက်မှုပိုပြီးကြီးမားနေတယ်လို့ American နိုင်ငံတိုင်းဝန်ကြီး Mike Pompeo ကပေါ်တဖူးနေမှာချက်ကျစ်သူသမရနိုင်ငံအထက်လက်တော်မှာမင်ကုန်းပြောကြရမှာထက်တွင်းပြောဆိုပါတယ်။မြန်မာနိုင်ငံတွင်းကကရင်တိုင်းဒေသတွေထူထောင်ထားတဲ့တန်လျင်ငင်းချင်းဥယျံအပါဝင်အီကိုတက်ဆုဆုခုရထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP ကကြေညာပါတယ်။ Nature of Life Council နဲ့ဒီနှစ်အတွက်အီကိုတက်ဆုကိုတကမ္ဘာလုံးမှာမြန်မာအပါဝင်နိုင်ငံဆင်နိုင်ငံကဌာနေတိုင်းနဲ့ဒေသကအုပ်စု10ခုရခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ EU ဥရောပသမဂ္ဂကကမ္ဘောဒီးယားကိုပိတ်အပ်ထားတဲ့ကုန်သွယ်မှုအထူးခွင့်ရေးကိုပြန်ပြီးရုပ်သိမ်းလိုက်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကနေဥရောပသမဂ္ဂကိုတင်ပို့တဲ့ကုန်ပစ္စည်းတွေအတွက်ဗုဒ္ဓဘူးနေကစပြီးအခွန်ပြန်လည်စီးကျပ်လိုက်ပြီးဖြစ်ပါတယ်။ကျေးဇူးတင်နေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထောက်လင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစစ်ချမ်းသာကိုချမ်းမှချပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းလေးဆက်ပါ။
This program has come to you from the Voice of America, Washington.